Welcome to the Voice of America in Burmese.
မင်္ဂလာပါ VOA American အသံရဲ့2023 April 14ရက်ဗုဒ္ဓဟူးနေ့မနက်ဖြန်အစီအစဉ်တွေကိုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ VOA ရဲ့အစီအစဉ်တွေကိုလိုင်းတူမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနိုင်စင်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ကရဲမွန်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့ထုတ်လွှင့်မယ့်အစီအစဉ်မှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
The High Commissioner states that there are clear echoes of Syria in 2011. There too, we saw peaceful protests met with unnecessary and clearly disproportionate force.
မြန်မာနိုင်ငံအရေးနိုင်ငံတကာကအချိန်မီမဟန့်သားနိုင်ရင်ဆီးရီးယားနိုင်ငံလိုအဖြစ်မျိုးကြုံရနိုင်တယ်လို့ကုလသမဂ္ဂလူ့အခွင့်ရေးဆိုင်ရာမဟာမင်းကြီးကတတိပေးလိုက်တဲ့သတင်း CDM အာဏာဖီဆန်ရေးလှုပ်ရှားမှုနဲ့ပတ်သက်လို့ CRPH ရဲ့ပြောကြားချက်ဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နှင်းမှုတွေကြောင့်အိန္ဒိယချင်းအိန္ဒိယနိုင်ငံကိုတိမ်းရှောင်သူရာနဲ့ချီရှိလာနေပြီဆိုတဲ့သတင်းနဲ့ရိုးရိုက်တဲ့ကြံကာလမှာအရင်လိုစီစီကားကားမရှိဘဲဖြစ်နေတဲ့သတင်းတွေကိုလည်းနားဆင်ရမှာပါအပတ်စဉ်ကဏ္ဍမှာတော့အင်္ဂါနေ့ညစကဝိုင်းအစီအစဉ်ကိုတင်ဆက်ပေးသွားမှာပါအခုတော့ဗုဒ္ဓဦးနေ့မနက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုအောင်မြတ်သူတို့ကပြောပြပေးမှာပါ
မြန်မာပြည်သူတွေကိုတပ်ဖြတ်ဖိနှိပ်နေတာတွေရက်ဆိုင်ရေးအတွက်စစ်တပ်ကိုပြတ်သားထိရောက်တဲ့အရေးယူမှုချက်ချင်းလုပ်ဖို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ်ရှယ်ဘက်ရှလက်ကအင်္ဂါနေ့မှာတောင်းဆိုထားပါတယ်
The military seems intent on intensifying its pitiless policy of violence against the
people. စစ်ပွဲတွေလက်နက်တွေသုံးပြီးအစဉ်အချိန်မဲ့ပြစ်ခတ်နေတဲ့မြန်မာစစ်တပ်ဟာကြမ်းကြုတ်ရက်စက်တဲ့အကြမ်းဖက်မှုမူဝါဒနဲ့ပြည်သူတွေကိုနှိပ်ကုပ်ဖို့ရည်ရွယ်ထားတဲ့သဘောတွေ့ရကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရုံးရဲ့ပြောခွင့်ရရာဘီယန်ရှမ်ဒါစနီကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဖေဖော်ဝါရီလ၁ရက်နေ့ဆီယန္နာသိမ်းပြီးနောက်ပိုင်းအနာထိန်ဆန့်ကျင်မှုတွေကိုစစ်တပ်နဲ့ရဲရဲဖြိုခွင်းမှုတွေအတွင်းဆန္ဒပြသူတွေရောဆန္ဒပြပွဲမှာမပါတဲ့ရဲသားတွေရောစုစုပေါင်း900ကျော်တည်ဆုံခဲ့ရပြီးဒီထဲမှာကလေးငယ်44ဦးအ ਨੇ ဆုံးပါဝင်ကြောင်းလဲယုံကြည်ရတဲ့အစီအခံချက်တွေကိုကိုးကားပြီးကုလသမဂ္ဂလူ့အခွင့်အရေးရုံးကပြောဆိုထားပါတယ
် There are reports that 23 people have been sentenced to death.
အဖမ်းဆီးရဆက်ရှိနေပြီးလက်ရှိဖမ်းဆီးထိန်းသိမ်းထားသူအ ਨੇ ဆုံး 3,080 ဦးရှိနေပါတယ်။ဒီထဲကဆန္ဒပြသူ4ဦးနဲ့တခြားပုဂ္ဂိုလ်19ဦးစုစုပေါင်း23ဦးကိုတော့နိုင်ငံရေးရာဇဝတ်မှုဆိုင်ရာဆွဲချက်တင်နဲ့လျှို့ဝှက်တရားစီရင်ပြီးတည်တံတွေချမှတ်ထားတယ်ဆိုတဲ့အစီအခံချက်တွေရထားကြောင်းကုလသမဂ္ဂလူ့အခွင့်အရေးရုံးပြောခွင့်ရရှမ်ဒါစနီကပြောပါတယ်။မြန်မာစစ်တပ်ဟာအစုလိုက်ပြုံလိုက်ဖမ်းဝရမ်းထုတ်ဖမ်းဆီးနေတာတွေကြောင့်တရင်တောက်တွေတက်ကြွလှုပ်ရှားသူတွေအမှုပညာရှင်တွေနဲ့ထင်ရှားကြော်ကြသူအများအပြားရှောင်တိမ်နေကြရပါတယ်ရှင်။ဆီယနာတိုင်းနာကိုဆန့်ကျင်တဲ့အနေနဲ့မြန်မာရိုးရာနှစ်တက်ကူတကြံပွဲတော်တွေမကျင့်ပါဘဲနိုင်ငံတော်မှာလမ်းပေါ်ထွက်ဆန္ဒပြနေကြဆဲဖြစ်ပါတယ်။
အရင်နှစ်တည်းကတော့ညီမတို့ကဒီညီမတို့ကလုံးဝဟိုဒီမိုကရေစီရာပီတာဖြစ်တဲ့အတွက်ကိုညီမတို့ပြောရှိရှိမယ်ဒီတကြံဆိုတဲ့အဆင်လာကိုညီမတို့ဒီညီမထုံးတဲ့ဆင်လာအရာကိုညီမတို့ဆင်မဲလို့ရတယ်တကြံရောက်ပြီဆိုတာနဲ့ညီမတို့ကပျော်ဒါပျော်စရာကောင်းတဲ့အချိန်ပဲဒီညမှာဖောက်သွားလဲဆိုတော့ညီမတို့ကိုအာနာရှင်အစိုးရကဟိုညီမတို့ကအာနာတင်ထားတာဖြစ်တဲ့အတွက်ကိုညီမတို့ကအရင်ဟိုလိုမျိုးကြီးတကြံမှာညီမတို့ပျော်စရာမရှိတော့ဘူးညီမတို့ကဒါဘလို့မှကိုဒီချိန်ကပျော်ဖို့အဆင်မပြေတော့ဘူးအဲ့တော့ညီမတို့ကဒီကာလာအတွက်ကိုညီမတို့ကဒီဟုတ်ပါလေဘယ်လိုပြောရမလဲကျမတို့စစ်အာဏာရှင်တော်လန်နဲ့တကြံဖြစ်သွားတာပေါ့နော်ဒါဒီတစ်ခေါက်ကတော့ပြောစရာတကြံမဟုတ်ပေါ့နဲ့တော်လန်နဲ့တကြံဖြစ်သွားတာပေါ့
ရန်ကုန်ကဆန္ဒပြလူငယ်တူပြောပြခဲ့တာပါနိုင်ငံတော်မှာအေပြီလ13ရက်နေ့တကြံအချိုနေ့မှာအတာအိုးတပိတ်အဖြစ်ဆီယနာတိန်နာကိုဆန့်ကျင်တာမှာပါဝင်ခဲ့တဲ့မန္တလေးတိုင်းမြင့်ငယ်မြို့မှာစစ်တပ်နဲ့ရဲကပစ်ခတ်တာကြောင့်ထိခိုက်ဒဏ်ရာရတဲ့ဆိုတဲ့သတင်းတွေလဲလူမှုကွန်ရက်တွေမှာတွေ့မြင်ရပါတယ်နိုင်ငံတော်မှာအင်တာနက်ဆက်သွယ်မှုကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ဖျက်တောက်မှုနဲ့သတင်းရယူဖော်ပြသူတွေကိုပြစ်မှတ်ထားပြစ်ခတ်ဖမ်းဆီးတာတွေကြောင့်စစ်တပ်နဲ့ရဲရဲအကြမ်းဖက်ဖြိုခွင်းမှုနဲ့ထိခိုက်ဒေဆုံးမှုသတင်းအတိအကျကိုတော့ချက်ချင်းမသိရတဲ့အနေအထားမျိုးပါ။အာဏာသိမ်းစစ်တပ်ဘက်ကဆန္ဒပြပွဲတွေနောက်လူနေရပ်ကွက်တွေအတွင်ဝင်ရောက်ပြစ်ခတ်တာတွေကြောင့်ဒေဆုံးထိခိုက်ရသူတွေနဲ့ပတ်သက်ပြီးမှန်ကန်တိကျတဲ့သတင်းတွေမထုတ်ပါဘူး။မြို့ကြီးတွေကလမ်းပေါ်ထွက်ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်လူစုခွဲထိန်းချုပ်နိုင်ရေးဆောက်ရွက်လာပြီးတဲ့နောက်မှာမြို့ငယ်တွေကဆန္ဒပြပွဲတွေကိုအခုနောက်ပိုင်းပြစ်ခတ်ဖြိုခွင်းလာတာဖြစ်ပါတယ်။ဒါပေမဲ့လည်းနိုင်ငံတော်မြို့တွေ၊နေတွေ၊ရွာတွေအတိုင်းမှာတော့အခွင့်အရေးရသလိုနီလန်ပေါင်းစုံနဲ့လမ်းပေါ်ထွက်ပြီးအနာသိမ်းနာကိုဆန့်ကျင်ဆန္ဒပြနေကြစေဖြစ်ပါတယ်ရှင်။ စကိုင်းတိုင်းတမူးမြို့မှာအင်ကာနိကစစ်တပ်နဲ့ရဲတပ်ဖွဲ့ကတနက်နေ့ပစ်ခတ်တာကြောင့်ဈေးရောင်းရာကပြန်လာတဲ့ဇနီးမောင်နှံနှစ်ဦးသေဆုံးခဲ့ရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒါန
ဲ့ဆက်နေခွဲတော့မှဖြစ်သွားတာ။လက်တော့ကမူးလမ်းထောင်ကပြန်လာ။ဘာဟိချောင်းကရာရှိတဲ့အင်ကာဘုံကပစ်တက်လိုက်တယ
်။စစ်တပ်နဲ့ရဲကဘာကြောင့်တနက်နေ့ပစ်ခတ်ခဲ့တယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရပါဘူး။ဖေဖော်ဝါရီလ၁ရက်နေ့ဆန္ဒသိမ်းမှုနောက်ပိုင်းအဖန်စီတည်ဆုံးထင်ရရမှုနဲ့ပတ်သက်လို့စစ်တပ်ဘက်ကမှန်ကန်တိကျတဲ့သတင်းထုတ်ပြန်မှုလည်းမရှိပါဘူး။အိန္ဒိယနယ်စပ်တမူးမြို့မှာဆီယနာသိန်းဆန့်ကျင်ဆန္ဒပြသူတွေနဲ့စစ်တပ်ရဲပူးပေါင်းအဖွဲ့တွေကြားထိတိုက်တွေ့တာတွေကြောင့်နှစ်ဖက်တည်ဆုံးမှုတွေရှိခဲ့ပြီးနောက်မှာပြစ်မှတ်ထားဖြိုခွဲခံရတာလည်းဖြစ်ပါတယ်။အင်ကာနိမှာစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်တည်ဆုံးခဲ့ရတဲ့ဂေါ်ရခါနွယ်ဘွားဇနီးခင်ပွန်းနှစ်ဦးမှာကလေးတွေကျန်ရက်သလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အင်ကာနိမှာပဲဒေသခံလူငယ်နှစ်ဦးကိုလည်းဖမ်းသွားတယ်လို့ဒေသခံကပြောပြပါတယ်
။အဲအိရှန်ကခုချောင်းနဲ့အောင်ဆန်းစစ်ဆင်မင်းရေလာလို့အဲ့ဒါကကျွန်တော်တို့နားဖလုံးကိုလုံးဝစတုံးရက်ကျက်ဝမ်းမရှိမှသူတို့ဆက်ကြထူပြီးရနေတာအဲ့မှာသူတို့ဆက်ကြရက်ပြီးမှသူတို့ကဈေးဝင်လို့လမ်းပြီးစစ်ကောင်ပြဖမ်းသွားတယ်။ရဲငယ်ပြီးမှဖမ်းသွားတယ်လက်ရောက်လာ
စစ်တပ်နဲ့ရဲတပ်ဖွဲ့ဘက်ကအင်အားသုံးပြီးနှိမ်နှင်းပစ်ခတ်လာတာကြောင့်ရောအဖမ်းဆီးတိုးလာတာကြောင့်ရောအိန္ဒိယဘက်ကိုထွက်ပြေးတိမ်းရှောင်သူတွေလည်းတမူးမှများလာနေပါတယ်ရှင်။ကရင်အမျိုးသားအစည်းအရုံး KNU ရဲ့တပ်မဟာငါထင်းချုပ်ရာဖာပွန်ခရိုင်တွင်းမှာမြန်မာစစ်တပ်လေရင်တွေနေ့စဉ်ရက်ဆက်ပြန်တန်းနေသလို KNU နဲ့မြန်မာစစ်တပ်ကြားပစ်ခတ်နေကြတာကြောင့်စစ်ရေးတင်းမာနေပါတယ်။အင်ကာနိကစစ်တပ်လေရင်တွေပြန်တန်းလာကြောင့်ဘုံကျဲတိုက်ခိုက်ခံရမယ့်အရေးစိုးရင်ချက်နဲ့ဖာပွန်ခရိုင်ဒီပူးနိုရွာကလူပေါင်း 4,000 လောက်ဘေးလွတ်ရာတိမ်းရှောင်နေရကြောင်း KNU တပ်မဟာငါပြောခွင့်ရဗိုလ်မှူးစော့ကလေတိုက VOA ကိုပြောပါတယ
်။ဟိုဒီပူးနိုဂွေမဲ့ပေါ့လေဒီစင်ကြီးဆရာရတော့ဟို 4,000 ကျော်တယ်နော
်။ဖာပွန်မြို့မှာစစ်တပ်နဲ့ KNU ကြားပြန်လည်အဝေးခံနေလက်နေကြီးတွေနဲ့ပြစ်ခတ်နေကြတယ်လို့လဲဒေသခံက VOA ကိုပြောပါတယ်။
ဖာပွန်မြို့ရဲ့ဟိုဘက်အောက်ဘက်ဟူကမမောင်မဲ့သွားတဲ့နံပါတ်ဆိုရင်340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340 340
နေ့ကညနေ2နာရီလောက်ကနေပြစ်တာညနေ9နာရီ4နာရီဝယ်9နာရီလောက်ဖြစ်သွားတော့နော
်နှစ်ဖက်လက်နေကြီးလက်နေငယ်တွေနဲ့ပြစ်ခတ်မှုတွေအတွင်းအရက်သား4ဦးဒဏ်ရာရပါတယ်ဖာပုံမြို့နယ်အနီးကကမမောင်းမြို့နယ်တွေမှာလည်းလုံခြုံရေးစိုးရိမ်နေကြပါတယ်ဖာပုံခရိုင်ဒွေလူးမြို့နယ်တမူဆူလိုရွာမှာတော့အီဘီလာ73ရက်နေ့အင်ကာနီကစစ်တပ်ဖက်ကလက်နေကြီးနဲ့ပြစ်ခတ်တာကြောင့်ရွာလုံးကျွတ်ထွက်ပြေးရတယ်လို့လဲကရင်သတင်းစင်မှာဖော်ပြထားပါတယ်ရှင
်ဒီလိုရေမရိကန်တန်မနက်ဖက်မြန်မာဝါသားအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 kHz 938ညတိုင်းဒိုမီတာ40 kHz 983ညပိုင်းဒိုမီတာ58 kHz 6153ညနဲ့ပိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ American Bureau မှာကမ္ဘာကွန်ရက်အဆောက်အဦနဲ့ပင်နဂွန်စစ်တပ်နာကျုပ်တို့ကိုတိုက်ခိုက်ခံခဲ့ရတဲ့နှစ်20ပြည့်မဲ့စက်တင်ဘာလ17ရက်နောက်ဆုံးထားပြီးတော့အာဖဂန်နစ္စတန်နိုင်ငံက American တပ်ဖွဲ့ဝင်တွေအားလုံးကိုရုတ်သိမ်းမဲ့အကြောင်းသမ္မတအီမီတော်ကပြောလိုက်ပါတယ်။
The president will deliver remarks tomorrow at the White House on the way forward in Afghanistan.
Afghan ရှေ့လုံငန်းစဉ်နဲ့ပတ်သက်လို့သမရကမလက်ပြန်အိမ်ပြီးတော့မှမိကုံပြောပါမယ်။မိဘတွေမဟာမိတ်တွေနဲ့အတူ Afghan အစိုးရနဲ့အနီးကပ်ပူးပေါင်းညှိနှိုင်းပြီးတော့ American တပ်တွေရုတ်သိမ်းရေးအစီအစဉ်နဲ့အချိန်စရအပြင်ဒီကနေ့ကမ္ဘာဒေါ်လာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့အခွင့်အလမ်းတွေပေါ့တနိဒံချဆောင်ရွက်နေတာလည်းပါဝင်မှာဖြစ်ပါတယ်။လို့အိမ်ပြီးတော့ပြောခွင့်ရဂျန်ဆာကီကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။American တပ်တွေရုတ်သိမ်းဖို့ပြီးခဲ့တဲ့နှစ်ကတည်းကတာလီဘန်တွေနဲ့ American အစိုးရကြားသဘောတူထားပြီးမဲ့သတ်မှတ်ထားတဲ့မေလ၁ရက်နေ့နောက်ပိုင်းအထိ Afghanistan နိုင်ငံထဲမှာ American တပ်ဖွဲ့ဝင်၃000လောက်ဆက်ပြီးတော့ရှိနေတာဖြစ်ပါတယ်။အင်္ဂါနေ့မှာတူရကီအစိုးရကလည်း Afghan စစ်ပွဲမှာပါဝင်နေသူတွေကိုဖိတ်ကြားထားပြီးဆယ်ရက်ကြာညင်းညီလာခံကို April 24ရက်နေ့မှာကျင်းပမယ့်အကြောင်းကြေညာလိုက်ပါတယ်။ညီလာခံကတော့တာလီဘန်နဲ့ Afghan အစိုးရကိုယ်စားလှယ်တွေတက်ရောက်မှဖြစ်ကြောင်းလည်းတူရကီတာဝန်ရှိသူတွေကအင်္ဂါနေ့မှာပဲပြောဆိုခဲ့ပါတယ်။ယူကရိန်းနဲ့ဆက်ရှောင်းရုရှားတပ်ဖွဲ့ဝင်တွေတုံ့ပြန်ချလာနေချိန်မှာပဲတီကြားလွတ်လပ်တဲ့ယူကရိန်းနိုင်ငံအဖြစ် American ပြည်ထောင်စုကထောက်ခံသွားမယ်လို့နိုင်ငံရေးဝန်ကြီး Anthony Blinken ကပြောပါတယ်။ Brussels မြို့မှာယူကရိန်းနိုင်ငံရေးဝန်ကြီး Dmytro Kulubet နဲ့တွေ့ဆုံစကားပြောပြီး Blinken ကအခုလိုမှတ်ချက်ပေးပြောဆိုခဲ့တာဖြစ်ပါတယ်။ ဘလင်ကန်အနေနဲ့ဥရောပနဲ့နေတိုးမဟာမိတ်တွေနဲ့တွေ့ဆုံဖို့လည်းရှိနေပြီးယူကရိန်းနဲ့ဇက်ကရုရှားရဲ့လှုပ်ရှားမှုတွေအပါအဝင်အာဖဂန်နစ္စတန်အရေးတွေကိုလည်းဆွေးနွေးဖို့ရှိနေတာပါ။အမေရိကန်အနေနဲ့ယူကရိန်းရဲ့အချုပ်အခြာအာဏာပိုင်ဆိုးမှုနဲ့နယ်မြေတည်တံ့ခိုင်မြဲရေးရဲ့နောက်မှာအခိုင်အမာရှိတယ်လို့လည်းသူကထပ်လောင်းပြောဆိုသွားပါတယ်။သမ္မတဂျိုးဘိုက်ဒန်ကလည်းရုရှားသမ္မတဗလာဒီမီယာပူတင်ကိုပြီးခဲ့တဲ့အင်္ဂါနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုရမှာလဲအမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းရဲ့အချုပ်အခြာအာဏာပိုင်ဆိုးမှုကိုမရေရံတဲ့တနိဋ္ဌာန်နဲ့အတူရှိနေမယ်ဆိုပြီးတော့အထူးအလေးပေးပြောသွားတယ်လို့အင်ဗျူကပြောပါတယ်။ပြီးခဲ့တဲ့2014ခုနှစ်အတွင်းယူကရိန်းပိုင်ခရိုင်းမီးယားကျွန်းဆွယ်ကိုသိမ်းပိုက်ပြီးခဲ့တဲ့ကယူကရိန်းနဲ့ဆက်တလျှောက်ဒုံးမြတ်တွေတန်ချက်ကာကားတွေနဲ့တပ်ဖွဲ့ဝင်တွေအကြီးအကျယ်ရွှေ့ပြောင်းလှုပ်ရှားနေတာကိုရုရှားကကြီးကြပ်ကွက်ကွက်လျက်ရှိတယ်လို့လည်းယူကရိန်းနဲ့အမေရိကန်အရာရှိတွေကဆိုပါတယ်။နေဆက်တလျှောက်ရုရှားအနေနဲ့စစ်ရေးလက်ချက်မှု၃ချိန်ပြုလုပ်ခဲ့ပြီးဖြစ်ပါတယ်။ဒီပတ်တည်းမှာအမေရိကန်စစ်သည်မော်နဆင်ပင်လယ်နက်ထက်ကိုရောက်လာဖို့ရှိနေပြီးယူကရိန်းတပ်ဖွဲ့ဝင်တွေအနေနဲ့ရုရှားကျော်နောက်ခံပေးထားတဲ့တပ်ဖွဲ့ဝင်တွေအကြားနိုင်ငံရဲ့အရှိတ်ဘက်တလွားမှာဒီအပတ်တည်းတိုက်ပွဲတွေမြင့်တက်လာဖို့ရှိနေပါတယ်။ဘရက်ဆာမှာလုပ်တဲ့ဥရောပနဲ့နေတိုးအဖွဲ့ဝင်တွေရဲ့ဆွေးနွေးပွဲကိုဝန်ကြီးဘလင်ကန်နဲ့အတူကာကွယ်ရေးဝန်ကြီးလူဝစ်အော့စတန်လည်းပူးတွဲတက်ရောက်နေတာဖြစ်ပြီးတော့တခြားရေးပါတဲ့ကိစ္စတစ်ခုအနေနဲ့အာဖဂန်နစ္စတန်နိုင်ငံတွေကအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းရေးကိုလည်းဆွေးနွေးဖို့ရှိနေပါတယ်။တောင်တိုးပင်လယ်ထဲမှာရှိနေတဲ့အငင်းပွားနေတဲ့တန်တာကြောက်တနေတဲ့ဝိုက်မှာတရုတ်နိုင်ငံသင်္ဘောတွေဆက်ပြီးတရားမဝင်ရှိနေတဲ့ပေါ်ဖိလစ်ပိုင်နိုင်ငံအနေနဲ့တရုတ်တန်မတ်ကြီးနဲ့တိတိဆက်ဆက်ရှင်းလင်းခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးဌာနကပြောပါရယ်ပြီးကြရလာတဲ့တရုတ်သင်္ဘောယာကနန်နဲ့ချီပြီးတော့တယန်ဇာတာကျွဲဝါတဲ့စပရက်တလီကျွန်းတန်တာကြောက်တနေမှာတွေ့ရှိခဲ့ရပြီးနောက်တရုတ်နဲ့ဖိလစ်ပိုင်တို့ရဲ့တင်းမာမှုတွေမြင့်တက်လာတာဖြစ်ပါရယ်ရေပြင်တစ်ခုလုံးဒီဘက်ကိုတရုတ်ကသူပိုင်ဆိုင်တယ်လို့ပြောဆိုထားပြီးစစ်သင်္ဘောတွေရုတ်သိမ်းပေးဖို့ဖိလစ်ပိုင်ဘက်ကအချင်းချင်းတောင်းဆိုနေတာကိုလည်းရင်းဆိုရတာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကတော့ဖိလစ်ပိုင်နိုင်ငံသားရေးဝန်ထမ်းတွေကတရုတ်တန်မတ်ကြီးကိုဆင့်ခေါ်ပြီးဖိလစ်ပိုင်ရေပြင်ထဲကတရုတ်သင်္ဘောတွေအားလုံးချက်ချင်းထွက်ခွာပေးဖို့တောင်းဆိုတာပါပဲ။တရုတ်သင်္ဘောကိုစင်တန်တာကြောက်တနေ့စီမှာဆက်လက်တည်ရှိနေစေဖြစ်တယ်လို့လည်းဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးတီယိုဒိုရိုလော့ဆင်ရဲ့ Twitter စာမျက်နှာမှာဖော်ပြထားပါတယ်။တရုတ်နိုင်ငံကနိုင်ငံတကာတရားရုံးက2016ခုနှစ်ကကြေညာထားတဲ့ဆုံးဖြတ်ချက်ကိုလစ်လျူရှုပြီးတမိုင်းကြောင်းရဲတောင်တရုတ်ပင်လယ်ရေပြင်အများစုကို၎င်းတို့ပိုင်ဆိုင်တယ်လို့ပြောဆိုနေတာလည်းဖြစ်ပါတယ်။American Bureau စုမှာ COVID-19 ကာကွယ်ဆေးတမျိုးဖြစ်တဲ့ Johnson & Johnson ကိုထိုးနှံပြီးနောက်ပိုင်းသွေးခွဲတဲ့ဝေဒနာခံစားရသူ6ဦးတွေ့ရှိခဲ့ရကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်ဆေးအသုံးပြုကိုယာယီရက်ဆိုင်ထားဖို့ကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းလိုက်ပါတယ်။ကြိုတင်သတိထားတဲ့အနေနဲ့တိုက်တွန်းရတာဖြစ်ပေမဲ့စိုးရိမ်မှုမလွန်ခဲ့ဖို့လည်း American မျိုးသားကုသရောဂါဌာနကညွှန်ကြားရေးမှူးဒေါက်တာ Anthony Fauci ကပြောပါတယ
်။ We are totally aware that this is a very rare event. We want to get this worked out as quickly as we possibly can.
ဒါတကယ်ရှာရှာပါပါဖြစ်ရပါကျွန်တော်တို့တည်ရတဲ့လောက်ပြန်ပြီးကြည့်မယ်ဆိုရင်စစ်တိုးပြီးသား6တန်းသမား8တန်းခွဲမှာ6ရောက်တာကြုံတွေ့ခဲ့ရတဲ့အတွက်တသမ်းမှတယောက်တော့မရှိပါဘူးဒါကြောင့်လဲကြိုတင်ပြီးတော့သတိကြီးကြီးထားတဲ့အနေနဲ့အခုလိုပြောရတာပါလို့ထိတ်တန့်ကြမှာရဲ့အရာရှိတူဖြစ်တဲ့ဒေါက်တာဖောက်ချီကအင်္ဂါနေ့အင်ပြီးတော့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ American ယောဂကာကွယ်ရေးထိန်းချုပ်ရေးဌာန CDC နဲ့အစားအစာကုကယ်ရေး FDA တို့ပူးတွဲပြုလုပ်တဲ့အင်္ဂါနေ့ online သတင်းစာရှင်းလင်းပွဲမှာတွေးခဲ့ရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေစဉ်အတွင်း Johnson နဲ့ Johnson ကာကွယ်ဆေးထိုးတာကိုရက်အနည်းငယ်ရက်ဆိုင်သားမှဖြစ်တယ်လို့ပြောပါရယ်။တချိန်သာထိုးရတဲ့ Johnson နဲ့ Johnson ကာကွယ်ဆေးထိုးပြီးနောက်6ရက်ကနေ13ရက်အတွင်းတွေးခဲ့တဲ့ဖြစ်ရပ်တွေကိုအသက် 16 နှစ်နဲ့ 48 အကြားအမျိုးသမီးတွေမှာတွေ့ရှိခဲ့ရတာပါ။ဒီဆေးထိုးပြီးတာသတင်းနှစ်ပတ်ကျော်ရှိတဲ့သူတွေအနေနဲ့သိပြီးမစိုးရိမ်ဖို့နဲ့ပြီးခဲ့တဲ့တစ်ပတ်ကမှဆေးထိုးသားသူတွေအနေနဲ့တော့အပြင်းထန်ခေါင်းကိုက်တာ၊ဗိုက်နာတာ၊ကိုလက်နာတာအသက်ရှူမမှန်တာတွေဖြစ်ခဲ့ရင်ကျမရေးတနာတွေနဲ့ဆက်သွယ်ဖို့လဲကျမရေးပညာရှင်တွေကတိုက်တွန်းလာပါတယ်။ Johnson and Johnson ကာကွယ်ဆေးထိုးဖို့ရက်ချင်းယူထားသူတွေအတွက်လည်းရက်ချင်းအစ်စ်ပြန်ပေးဖို့စီစဉ်နေပါတယ်။သက်ဆိုင်ရာဆရာဝန်တွေနဲ့တိုင်ပင်ပြီးဒီဆေးကိုထိုးကျင်သူတွေရှိရင်လည်းထိုးခွင့်ရမှာဖြစ်ကြောင်းပြောပါတယ်။ Johnson and Johnson ကာကွယ်ဆေးထိုးမဲ့သူ9ရက်ခန့်လုံးအောက်မှာသာရှိတာကြောင့်ကာကွယ်ဆေးထိုးမဲ့စီမံကိန်းကြီးတစ်ခုလုံးကိုကြီးကြီးမားမားထိခိုက်စေမှာမဟုတ်ကြောင်းလည်းအင်မီရော COVID-19 တုတ်ပြန်ရေးအဖွဲ့ကပြောပါတယ်။ American မှာလူတန်း300အတွက်ဖိုင်ဆာနဲ့မော်ဒါနာကာကွယ်ဆေးအလုံးလောက်ရှိတယ်လို့လည်းပြောပါတယ
်ဒါကတော့ဗုဒ္ဓဟူးနေ့မနေ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တန်ကြီးထိုင်တဲ့ကောင်မြတ်သူတို့ကတင်ဆက်ပေးသွားတာပါသောသားချွန်ရဲ့အခုနားဆင်နေရတဲ့ကျွန်တော်တို့ရဲ့အစီအစဉ်တွေကို burmesevoanews.com internet seminar ကနေလည်းတစ်ချိန်တည်းမှာပဲထုတ်လွှင့်ပေးနေပါတယ်။အခုချိန်ကစလို့သတင်းလွှမ်းနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးမှာပါ။မြန်မာနိုင်ငံမှာစစ်တပ်ကကိုယ်လူတို့ကိုအကြမ်းဖက်တပ်ဖြတ်နေရတွေရပ်တန့်ရေးနိုင်ငံတကာကထိတိယယောက်မဟန်တာဘူးဆိုရင်ဆီးရီးယားနိုင်ငံမှာကြုံတွေ့နေရတဲ့ဘေးဒုက္ခအန္တရာယ်မျိုးလူတွေတန်းနဲ့ချီဘေးဒုက္ခရောက်ရတဲ့အမှားတွေထပ်ကြုံရလိမ့်မယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ်ရှဲဘတ်ချလာကသတိပေးပါတယ်။ ဒီကနေ့ဂျနေဗာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာလူခွင့်ရေးမဟာမင်းကြီးရဲ့ပြောရေးဆိုခွင့်ရှိသူ Ravina Shamdasani ရဲ့ပြောဆိုချက်တွေကိုမတ်စုမွန်ကပြောပြပေးပါလိမ့်မယ်
။ပြီးခဲ့တဲ့သတင်းပတ်ကုန်ဘကိုးမြို့မှာလူ82ယောက်သေဆုံးခဲ့တဲ့အထိငြင်းညံ့စွာဆန္ဒပြတဲ့သူတွေအကြမ်းဖက်ပစ်ခတ်နှိမ်နင်းခံခဲ့ရတာကြောင့်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ္စတာပစ်ချလီကမြန်မာစစ်တပ်ကိုထိထိရောက်ရောက်အရေးယူနိုင်ရေးနိုင်ငံတကာကိုပန်ကြားလိုက်တာပါမဟာမင်းကြီးမစ္စတာပစ်ချလီရဲ့ပြောရေးဆိုခွင့်ရှိသူရီဘနာရှန်ဒါဆန်နီကအခုလိုပြောပါတယ
် The military seems intent on intensifying its pitiless
မြန်မာပြည်သူတွေအပေါ်ရရဲဆက်ဆက်အကြမ်းဖက်တဲ့မူဝါဒကိုစစ်တပ်ကတိုးပြီးကျင့်သုံးဖို့ရည်ရွယ်ထားပုံရပါတယ်စစ်ပွဲတွေမှာတုံးတဲ့လက်နက်တွေနဲ့ဘယ်သူဘယ်ဝါမခွဲကြဘဲပြစ်ခတ်နှိမ်နင်းနေပါတယ
်မြန်မာနိုင်ငံရဲ့အခြေအနေဟာ2011ခုနှစ်တုန်းကဆီးရီးယားမှာဖြစ်ပျက်ခဲ့တဲ့အခြေအနေမျိုးပြန်ပြီးတော့ထင်ဟပ်နေပြီလို့လဲကော်မရှင်နာမင်းကြီးကပြောဆိုပါတယ်။ငြိမ်းချမ်းစွာဆန္ဒပြပွဲတွေကိုအလွန်အကျွံအင်အားသုံးဖြိုခွင်းတာတွေတွေ့နေရပါတယ်။ကိုယ့်ရဲ့ပြည်သူအပေါ်မှာအစိုးရရဲ့ရက်စက်မှုအစဉ်တစိုက်ဖိနှိပ်မှုကြောင့်လူတချို့ကလက်နက်ကိုင်ပြီးတော်လှန်ကြပါတယ်။နောက်ချက်ချင်းဆိုသလိုတတိုင်းမီလုံးအနှံ့အကြမ်းဖက်မှုတွေကူးဆက်သွားခဲ့ပါတယ်လို့လူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ္စတာပက်ချလီရဲ့ပြောရေးဆိုခွင့်ရှိသူရီဘနာရှန်ဒါဆန်နီကပြောဆိုသွားပါတယ
် The UN High Commissioner for Human Rights at the time warned in 2011 that the failure of the international community to respond
နိုင်ငံကအတိုင်းဝိုင်းအနေနဲ့တညီတညွတ်ထဲတုံ့ပြန်ဖို့ပြက်ကွက်မယ်ဆိုရင်ဆီးရီးယားနဲ့ဆီးရီးယားကိုကြော်ပြီးဘေးဒုက္ခအန္တရာယ်တွေကြားရောက်လာမှာကို2011ခုနှစ်တုန်းကလူအခွင့်အရေးဆိုင်ရာမဟာမင်းကြီးကသတိပေးခဲ့ပါတယ်တန်းနဲ့ချီတဲ့အရက်သားပြည်သူတွေအတွက်ကြောက်မဲ့ဖွယ်ရာအကျိုးဆက်တွေကြုံခဲ့တာကိုပြီးခဲ့တဲ့10နှစ်အတွင်းကမြင်ခဲ့ကြရပါတယ
် The High Commissioner fears that the situation in Myanmar is heading towards a full-blown conflict
မြန်မာနိုင်ငံရဲ့အခြေအနေကအဆိုးဆုံးကြီးမားတဲ့ပဋိပက္ခကြီးတစ်ခုစီကိုဥတီသွားမှာကိုကော်မရှင်နာမင်းကြီးကစိုးရိမ်ပါတယ်နိုင်ငံတွေအနေနဲ့ဆီးရီးယားမှာအတိတ်ကဖြစ်ခဲ့တဲ့အမှားမျိုးကိုထပ်ပြီးတော့ခွင့်မပြုသင့်တော့ပါဘူး
ပြီးခဲ့တဲ့သတင်းပတ်ကုံတုန်းကရခဲ့တဲ့ယုံကြည်စိတ်ချရတဲ့သတင်းတွေအရဆိုရင်တပ်မတော်ဘက်က RPG လောင်ချာတွေအပိုင်းပိုင်းပောက်ကွဲစေတဲ့ဘုံးနဲ့မော်တာတွေနောက်ဘကိုးနဲ့တိုင်းပြည်တောင်ပိုင်းမှာဆန္ဒပြတဲ့သူတွေကိုပစ်ခတ်ခဲ့တဲ့အကြောင်း Ravina Shandasani ကပြောပါတယ်ဒါကြောင့်လဲမြန်မာနိုင်ငံသားတွေဟာသူတို့ကိုသူတို့ကာကွယ်ဖို့အတွက်လက်လုံထားတဲ့ကိုနီကိုဟန်နဲ့လက်နက်တွေကိုလှုပ်ပြီးတော့အသုံးပြုလာကြတယ်လို့ပြောပါတယ်တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေပိုတိုလာတာလူတွေကိုလိုက်ပြီးတော့ဖမ်းဆီးနေတာတွေနဲ့ပတ်သက်လို့လည်းအခုလိုပြောပါရယ
် clashes between the military and ethnic armed groups have also intensified in several locations in Kachin Shan and
Kayin Pinary အတွင်းမှာလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်တပ်ချားမှာတိုက်ပွဲတွေပိုပြီးတော့များလာနေပါတယ်စစ်တပ်ကလေကြောင်းကနေထိုးစစ်ဆင်လို့အရက်သားတွေတည်ကြည်ခဲ့တယ်လို့အိုးမဲအိမ်မဲဖြစ်ခဲ့ရပါတယ
် The mass arrests have forced hundreds of people to go into hiding and reports suggest that many journalists
တွေ့များပြဖမ်းဆီးနေတဲ့အတွက်ရာနေချီတဲ့ပြည်သူတွေထွက်ပြေးနေရပါတယ်သတင်းတောက်တွေအရက်ဖက်အဖွဲ့စည်းကတက်ကြွလှုပ်ရှားတဲ့သူတွေအမှုပညာရှင်တွေနဲ့တခြားလူသိများတဲ့သူတွေကိုလိုက်ပြီးတော့ဖမ်းဆီးနေပါတယ်သူတို့က online ကနေသူတို့မကြည်နက်တာကိုထုတ်ဖော်ရေးသားတဲ့အတွက်အခုလိုဖမ်းဆီးခံရတာပါကျိုးမဲ့ broadband internet နဲ့ mobile phone သုံး internet ဆက်သွယ်ရေးတွေကိုလည်းအကန့်အသတ်မရှိဖြတ်တောက်ခဲ့ပါတယ်။ပြည်သူအများအပြားအ धिक အချက်လက်တွေနဲ့ဆက်သွယ်ရေးစနစ်တွေလည်းပြတ်တောက်ခဲ့ပါတယ်
။အကူအညီလိုအပ်နေတဲ့သူတွေစီလူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်လမ်းဖွင့်ပေးဖို့မြမအစိုးရနဲ့အိမ်ကြီးချင်းနိုင်ငံတွေကိုလူခွေမဟာမင်းကြီးကတိုက်တွန်းတဲ့အကြောင်း Ravina Shandasani ကပြောပါတယ်။အကြမ်းဖက်မှုကြောင့်ထွက်ပြေးလာတဲ့သူတွေကိုယာယီခိုလုံခွင့်အကာအကွယ်ပေးဖို့အိမ်ကြီးချင်းနိုင်ငံတွေကိုတောင်းဆိုသလိုရွှေ့ပြောင်းလာတဲ့သူတွေကိုလည်းပြန်မပို့ဖို့ကိုမဟာမင်းကြီးကတောင်းဆိုပါတယ်။ဒါကတော့ဖိနှိပ်မှုနဲ့နှိပ်စက်ခံနေရသူတွေကိုနေရပြန်မပို့ရေးနိုင်ငံတကာမှာကျင့်သုံးနေတဲ့မူဝါဒနဲ့အညီဖြစ်ပါတယ်လို့ပြောပါတယ်။မြန်မာနိုင်ငံအရေးနိုင်ငံတကာကအရေးယူဖို့အတွက်ကိုလည်း
statements of condemnation and limited targeted sanctions are clearly not enough
ရှုတ်ချပစ်တင်တဲ့ကြီးညာချက်တွေအကန့်အသတ်နဲ့ပြစ်မှတ်ထားအရေးယူတာတွေဒါတွေလောက်နဲ့မလုံလောက်တော့ဘူးဆိုတာကရှင်းပါတယ်ဩဇာလွှမ်းမိုးမှုရှိတဲ့နိုင်ငံတွေအနေနဲ့စိုးရင်ရတဲ့လူအခွင့်အရေးချိုးဖောက်မှုတွေရပ်ဆိုင်းအောင်ပြည်သူတွေအပေါ်ကျူးလွန်နေတဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေရပ်တန့်အောင်မြန်မာစစ်တပ်အပေါ်မှာဖိအားပေးတားမြစ်ဖို့လိုပါတယ်
စစ်တပ်ခေါင်းဆောင်တွေဟာစိုးရွားတဲ့လူခွေချိုးဖောက်မှုတွေကိုကျူးလွန်မှုအထောက်ပံ့ဖြစ်စေတဲ့လက်နက်နဲ့ငွေကြေးတွေဖျက်တောက်နိုင်မှုလို့ရတယ်ဆိုတာကိုလူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ္စတာပက်ချလီကအလေးနဲ့ပြောဆိုထားတဲ့အကြောင်း ကုလသမဂ္ဂမဟာမင်းကြီးရဲ့ပြောခွင့်ရရီဗီနာရှန်ဒါဆန်နီကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင
်မဆုမွန်တင်ဆက်သွားတာပါဖေဗူအရီလ၁ရက်နေ့စစ်အာဏာသိမ်းပြီးကတည်းကစတင်ခဲ့တဲ့ဝန်ထမ်းတွေရဲ့ CDM အာဏာဖီဆိုင်ရေးလှုပ်ရှားမှုဟာအစိုးရစေယုံတွေအပါအဝင်စစ်ကောင်စီရန်နေရာကြီးတစ်ခုလုံးရပ်တန့်အောင်ထိန်းတန်းနိုင်ဆဲဖြစ်တယ်လို့ CRPH ယာယီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေစုကပြောပါတယ်တဖက်မှာလည်း COVID-19 ကပ်ရောဂါကြောင့်ထိခိုက်နစ်နာနေတဲ့မြမကျမ်းမာရေးဆောင်ရှားမှုစနစ်ကြီးတစ်ခုလုံးစစ်အာဏာသိမ်းမှုကြောင့်ပြန်ပြီးနလန်ထူလာနိုင်ခြေရှိမလားလုံခြုံရေးအခြေအနေကြောင့်အမည်မဖော်လိုတဲ့ CDM မှာပါဝင်နေတဲ့ဆရာဝန်တဦးကိုမတ်အင်ဂျင်နီယာကဆက်သွယ်မေးမြန်းထားပါတယ
်ရပောင်း90ကျော်ကြာမြင့်လာပြီဖြစ်တဲ့ CDM အာဏာဖီဆန်ရေးလှုပ်ရှားမှုနဲ့ပတ်သက်လို့ CRPH ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီရဲ့သုံးသပ်ချက်အဖြစ် VOA ကလက်ခံရရှိတဲ့ CRPH ယာယီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးရဲ့အသံဖိုင်မှာသူကအခုလိုပြောသွားပါတယ
်ကျွန်တော်တို့ရဲ့ CDM ကအောင်မြင်မိမဲ့လေနောက်တက်တန်းထက်လှမ်းနေကြတယ်เนาะနောက်တက်တန်းလှမ်းနေကြတယ်အဲ့တော့အဲ့ဒါဘယ်လိုသွားရလဲဆိုရန်နေရာကိုလိုးဝရက်ဆိုင်ပြစ်ဖို့အတွက်ကျွန်တော်တို့လုပ်ရတယ်ဒါကြောင့်ဗန်နေရောဘာတွေရောအကုန်ပိတ်အောင်လုပ်ရတယ်ဒီကေရောပထမတစ်စင်တော့ကျွန်တော်အဲ့လိုမဟုတ်ကျွန်တော်နောက်တစ်ခါကျတော့အကုန်လုံးပြအောင်လုပ်ပြီးရန်ရဲရအောင်လုံးဝရအောင်လုပ်တဲ့အဆင့်ကိုရောက်သွားတယ်ဆိုတော့ဒါဆိုရင် impact ကရှိတယ်ဆိုတော့ကျွန်တော်တို့သိတယ်ဒီလူလူလူအပေါ်မှာရှိမယ်ဆိုတာလည်းသိတယ်နောက်စေကူတာမှုနဲ့ပတ်သက်ရင်ကျွန်တော်တို့ဒီလိုမျိုးစေစေမကူအောင်ဖြစ်မယ်အဲ့ဒါကြောင့်ကျွန်တော်တို့လူတွေစေယုံနေစေကန်းနေဟိုလိုအခမဲ့စေယုံစေကန်းနေနဲ့ private စေယုံနေစေကန်းနေကို discount ပေးဖို့တွေပြောပြီးကျွန်တော်တို့ set လုပ်ခဲ့ကြတယ် GP တွေကိုယ်ကိုယ်တိုင်လည်းစေကန်းနေအပြင်မှာဖွင့်ပြီးလုပ်ခဲ့ကြတယ်ဒါပေမဲ့အဲ့ဖွင့်ခဲ့တဲ့စေကန်းတွေကိုသူတို့လာသိမ်းတယ်ဖမ်းတယ်နောက်ရန်ကုန်စေယုံကြီးတို့ဘာတို့မှကျွန်တော်တို့တနက်ပြစ်တဲ့အခါပြန်ဖွင့်တယ်ဖွင့်ပြီးကျွန်တော်တို့လုပ်တဲ့ဟာတွေကိုလာတယ်ကျွန်တော်တို့ဟာ total CDM ဖြစ်အောင်လုပ်နိုင်တယ်ရန်နေရာကိုရအောင်လုပ်နိုင်တယ်ခုရဒီစစ်အာနာရှင်ဟာရန်နေရာကိုပြန်ပြီးတော့ run လုပ်လို့မရသေးဘူးပုံမှန်သူတို့ဘာပဲနေရာမှာမှမဖြစ်သေးဘူးအဲ့လောက်အထိအောင်ကျွန်တော်တို့လုပ်ထားနိုင်တယ်ကျမ်းမာရေးနဲ့အာဇာဝင်ကြီးဌာနဆိုရင်ဘယ်နေရာမှာမှဘာမှမလုပ်လို့မရအောင်ကျွန်တော်လုပ်ထားနိုင်
တယ်။ဒေါက်တာဇော်ဝေဆိုးပြောသွားတဲ့အထဲမှာဆေးရုံတွေအပါအဝင်စစ်ကောင်စီရန်တရားတစ်ခုလုံးပုံမှန်ပြန်ပြီးလဲပတ်နိုင်တဲ့အခြေအနေမရှိသေးဘူးဆိုတဲ့အချက်နဲ့ပတ်သက်လို့လက်ရှိ CDM လှုပ်ရှားမှုမှာပါဝင်နေတဲ့အမည်မဖော်လိုတဲ့ဆရာဝန်တဦးကို VOA ကဆက်သွယ်ပြီးရှေ့တန်းကျမ်းမာရေးလှုပ်သားတွေရဲ့နောက်ဆုံးအခြေအနေကိုမေးကြည့်ပါရစေ
။ဆေးရုံတွေမှာအကုန်ပိတ်ပြီးတည်သွားပါတော့ဘူးဆိုရှင်ဟိုရန်ကုန်ဆေးရုံကြီးဆိုလို့ရှိရင်ပြန်လာရပြီဆိုတော့ဘောနော်ကျောင်းဝင်ကြီးဌာနအောင်ပါရှိရဲ့ဒီအစိုးရဆေးရုံကြီးကလို့သူတို့ကနော်ခွင့်မြင်တဲ့လူတွေလူကပြားပေးတဲ့လူတွေဘယ်တော့ပဲရှိတော့ညာလဲဒါပေမဲ့အဓိကဟိုမကျော်တွေဘောနော်လူအများစုဆေးအောင်ဆေးမောက်ဝန်ထမ်းအများစုကလူကိုစဉ်းစားတော့အတွက်ကြောင့်ခွင့်လို့မရပဲနဲ့အလုပ်လုပ်လို့မရပဲလေပတ်လို့မရပဲနဲ့ပိတ်ပလိုက်ရတဲ့အခြေအနေမှာရှိပါတယ်အဲ့ဒါဘယ်တော့ကြာသွားပြီလဲဆိုတော့ဒီချိန်တလလာနဲ့သုံးလနဲ့အလုပ်လေးကိုရောက်လာပြီပေါ့နော်အလောက်ကြာသွားပြီပေါ့အ
ဲ့တော့စစ်ခေါစီကအဲ့လိုမျိုးဒီဆေးဘက်ဆိုင်ရာတွေပေါ့နော်ဆေးဘက်ဆိုင်ရာဝန်ထမ်းတွေဟိုဆရာဝန်တွေကိုဖိနှိပ်နေမယ်ဆိုရင်ရေရှည်မှာမြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ပေါ်မှာဘယ်လောက်ထိထိခိုက်လာနိုင်မှုရှိလဲရှင
်အခုတော်တော်ထိခိုက်နေပါပြီအခုတော်တော်ထိခိုက်နေပါပြီဆိုတော့ကျွန်တော်တို့ကစစ်ခေါစီအာဏာမသိရင်လည်းကိုကကိုဗစ်အတွက်ကိုကျွန်တော်တို့ဟိုဆရာဝန်တွေရောကျန်းမာရေးဝန်ထမ်းတွေကိုဒီရှမ်းကိုကိုတင်ပန်းဆင်းရဲစွာနဲ့ပေါ့နော်ဟိုရက်တီနေရရုံးကန်နေကြတာတင်းနေပါရှိပါတယ်တင်းနေပါရှိပြီးတော့ခြေကုန်းလည်းပန်းကျပြီးတော့ဟိုဖြိချောက်ပြီးတော့အလဲအောင်လည်းနေရပြီးကြာခင်မှာတို့ဒီငါတို့ဟို EEC ဘာလို့ဆိုစားဖြစ်တယ်ကျွန်တော်ကအင်ဂျန်လို့မရအောင်အကုန်လုံးဆေးမှာပဲနေဆေးမှာပဲခါအဲ့လိုဟိုအလဲနဲ့လဲလဲလဲလဲပြီးတော့လုဆင်းလာကြတာလေအဲ့ဒီချိန်မှာကောင်းတော့ပဲအရောင်ကြီးတက်လာတဲ့ချိန်သူတို့ကကြောက်သွားပြီးတော့ဆလုံးကြီးဘာလို့ကကြောက်ဆုံးသွားပြီးတော့လူမျိုးကြီးဖြစ်သွားတယ်ဟိုဒီမှာအခုဝယ်ဆက်ပြီးတော့ဟိုဖန်းစီကနှိမ့်ဆက်တာပေါ့နော်ဟိုထောင်ချတာဆာဆာပေါ့နော်အဲ့လိုအရေးကြီးအရေးကြီးပြေးပြားရှိလာတဲ့ခါကျဆောင်းလေးမဟုတ်ကျွန်တော်ဟိုဆံမကြီးလည်းရှိဆံမကြီးဝန်တန်းလေးလည်းရှိတခြားချွန်းကျင်တဲ့လူသားလည်းရှိအဲ့ဒီဒီအားလုံးကဘလူးညမှာဆက်ပြီးတော့စိတ်ရတော်တော်နာနေပြီပြန်ပြီးတော့အလုပ်လုပ်ချင်တဲ့စိတ်ရှိမှာမဟုတ်တော့
CDM လှုပ်ရှားမှုကြောင့်စစ်ကောင်စီရန်နေရာပုံမှန်လက်ပတ်လို့မရနိုင်ပေမဲ့လည်းစစ်အာဏာသိမ်းဆန့်ကျင်တဲ့လှုပ်ရှားမှုတွေအပေါ်မှာစစ်တပ်ကဆက်လက်ပြီးရရဆက်ဆက်ဖိနှိပ်ဖြိုခွဲနေတဲ့အတွက် CRPH အနေနဲ့လက်နက်ကင်တော်လှန်ရေးလမ်းစဉ်ကိုလည်းရွေးချယ်ထားကြောင်း CRPH ယာယီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးကပြောကြားခဲ့ပါတယ်ရှင်
။မန်းအင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာပါ အိန္ဒိယနိုင်ငံနဲ့နယ်နိမိတ်ထိစပ်နေတဲ့စကိုင်းတိုင်းနဲ့ချင်းပြည်နယ်တို့ကမြို့တွေမှာဆန္ဒပြသူတွေအပေါ်တပ်တွေကပြစ်ခတ်ဖြိုခွဲဖမ်းဆီးမှုတွေလုပ်နေတာကြောင့်အများအပြားအိန္ဒိယနယ်စပ်ဘက်ကိုထွက်ပြေးနေကြရပါတယ်။တမူးနဲ့မိုရီနယ်စပ်မှာတောင်တင်နေကြသူတွေရှိသလိုအိန္ဒိယနိုင်ငံမီဇိုရန်ဘက်ကိုတိမ်းရှောင်နေကြသူတွေလည်းရှိပါတယ်။ဒီအကြောင်းအပြည့်စုံကို VOA သတင်းတောက်နိုင်ကွင်းကနေသတင်းပေးပို့ထားပါတယ်
။ဆန္ဒပြသူတွေကိုတပ်တွေကပြစ်ခတ်ဖြိုခွဲနေသလိုဆန္ဒပြသူတွေဘက်ကလည်းရရလက်နက်နဲ့ပြန်လည်ပြစ်ခတ်ခဲ့ကြတဲ့စကိုင်းတိုင်းတမူးမြို့မှာစစ်တပ်နောက်ဆက်သွဲဖမ်းဆီးနှိမ်နင်းနေတာကြောင့်နယ်စပ်ဖြတ်ကျော်ပြီးအိန္ဒိယနိုင်ငံဖက်ရာနဲ့ချီထွက်ပြေးတိမ်းရှောင်နေကြရပါတယ်။အိန္ဒိယနယ်စပ်မြို့ဖြစ်တဲ့မိုးရီမြို့ဖက်ကြောက်လာသူ400လောက်ရှိပြီလို့မိုးရီမြို့မှာနေသူတရကပြောပါရတယ်
။မနေ့ကပြောရောက်နေတော်တယ်ဗျ။ဒီနေ့တည်းကတော်လောက်ရှိပါကျွန်တော်တို့ခုသွားကြည့်ရမယ်။ကြာတော့ဒီပုံမှန်နဲ့ဒီအိန္ဒိယနယ်စပ်ကမှရှိတဲ့အပေါက်ကြီးအားလုံးပေါ့နော်။ဒီကကျွန်တော်တို့လူရှိတယ်၊မီးရွာရှိတယ်။အဲ့ဒီမီးရွာကိုကျွန်တော်တို့မြှောက်လမ်းတက်ပေါ့နော်။အဲ့ဒီမီးရွာမှာထား
အိန္ဒိယနိုင်ငံမဏိပူရပြည်နယ်မိုးရီမြို့ဘက်ထွက်ပြေးတိမ်းရှောင်လာတဲ့သူတွေကိုနေဆက်ရွာ၄ရွာမှာအနေအချထားပေးပြီးတိရခါလူရှင်တွေကနေကူညီဆောက်ရှောက်ပေးနေတယ်လို့ဆိုပါတယ်။ပြီးကြတဲ့ရက်တွေတုန်းကတမူးမြို့ကိုလာတဲ့စစ်သားနဲ့ရဲတပ်ဖွဲ့ကိုမြို့ခံတွေကမြို့ထဲမဝင်နိုင်အောင်ခုခံတိုက်ခိုက်ခဲ့ကြလို့စစ်သားနဲ့ရဲတပ်ဖွဲ့ဘက်ကဒူရင်မှုအပါအဝင်ဇေယျထက်မနဲ့တေဆုံးခဲ့ပါတယ်။ဒီဖြစ်စဉ်ပြီးလုံချုံရဲတပ်ဖွဲ့ဝင်တွေဘက်ကတမူးမြို့ထဲကတပိတ်စခန်းတွေကိုပြစ်ခတ်ပြုခွဲခဲ့တယ်လို့ဖန်စီစစ်ဆေးမှုတွေပိုများလာတာကြောင့်အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးကြတာဖြစ်ပါတယ်
။တို့ကတင်းမှုတွေစစ်နာနိုင်ရနေတင်းလာနေမနဲ့ငါးနိုင်ခွဲတိဖြစ်တယ်။ရက်ခွဲတယ်မှာလိုက်ဖြစ်တယ်။တင်းလာနေကြတော့တောက်နိုင်ခွဲတဲ့စာမျိုးဖြစ်တာ။ဒီအိမ်ကြီးရဲ့ညက်တဲ့ပုံနဲ့လူတွေဒီကကြီးကသူကြီးကသူဒေသရောစီးမတော့ကသူကပြုတ်တယ်လည်းညက်တယ်လို့ပြန်ဖက်တယ်။တို့ဒီလူငယ်တွေတို့လည်းဖမ်းဆီးတယ်။ဖမ်းဆီးခံရတော့ပေးဦးတော့ရှိနေတယ်။ကတဲ့မင်းများကတော့ဟိုကောင်ကိုပြေးကြတာများတယ်ဗျ
။မလတုံးကလည်းဆန္ဒပြသူဇယနီပါတမူးမြို့ကနေအိန္ဒိယနိုင်ငံမဏိပူရပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ်။အိန္ဒိယနဲ့ကနေတဲ့ချင်းပြည်နယ်မတူပီမြို့မှာလည်းတပ်တွေရဲ့နှိမ်နှင်းဖမ်းဆီးမှုကြောင့်ဆန္ဒပြသူတွေပြင်အကြမ်းဖက် CDN လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ရဲတပ်ဖွဲ့ဝင်တို့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ထဲထွက်ပြေးကြတယ်လို့မတူပီမြို့ခံတို့ကပြောပါတယ်။ဒီ
တော့ဘုံလုံးပြေးကြပြီနဲ့တိုင်းကမရှိတော့ဘူး။ဆရာကမန်းတော်တို့ရှိနေတဲ့မြို့ရုံးတွေတက္ကသိုလ်ကျောင်းသားလေးတွေဒီလိုဝင်တဲ့မှာပြီးတော့ဟိုကနိတ္တတာအရောက်20ခရိုင်နဲ့မြို့နယ်ရဒီစလောပါရရေရတဲ့အလားမစဝန်ချင်းဖြစ်စေမိပါတ
ော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းစန္ဒပြမှုတွေမှာပါဝင်ခဲ့တဲ့အတွက်အဖမ်းခံရမှဆိုလို့မီဆိုရန်ပြည်နယ်ဘက်မှာထွက်ပြေးလာကြသူ2000နီးပါးရှိနေပြီလို့မီဆိုရန်ခြေဆိုင် NGO United for Democratic မြန်မာဖွဲ့တွဲဖက်တွင်းမှုကိုရစ်ချတ်ကပြောပါတယ်
ဒီကမှကျတော့မထောင်ဝန်းကျင်လောက်တော့ရှိလောက်ပြီနဲ့တူတယ်ဆို။များဆိုတော့ဒီရဲဝင်ထမ်းနေရတော့များတယ်။ခုနောက်ပိုင်းကြီးလာတဲ့သူတွေအထဲမှာလည်းတချို့ဟာတွေကရဲဝင်ထမ်းနေပါတယ်။ဆူရဝန်ထမ်းဥဆရာဝန်ဒုနာပြုတ်ပြီးကျောင်းဆရာညမာနေတော့အဲ့ဒါတွေလည်းကျွန်တော်တော်တော်လေးများလာတယ်။သူတို့နေထိုင်ဖို့အတွက်ကလောလောဆယ်တော့ဒီအိုင်ဇော့မှာတော့အစိုးရကကျွန်တော်တို့ဒီကိုဖြူချီကန့်ပုံစံမျိုးလေးတော့ဖေးထားတာရှိတယ်။ဟို CPM ဝင်တဲ့သူတွေကျွန်တော်တို့ထားတာလေ။ဒီကနေနေရာလောက်တော့ရှိသေးတယ်။ Sometimes ခရိုင်မှာကအများဆုံးဖြစ်နေ။ Bollywood next long line မြို့နယ်၊ Sai Ha မြို့နယ်အဲအလိုမျိုးနေရာလေးမှာလည်းအများကြီးရှိသေးတယ်ဆက်ပြီးရှောင်နေရလေ
။အိန္ဒိယနိုင်ငံမဏိပူရပြည်နယ်နဲ့မီဆိုရန်ပြည်နယ်ဘက်မှာမြန်မာနိုင်ငံကတိမ်းချောင်ရောက်လာသူ2500ကျော်ရှိနေပြီ။အဲ့ဒီထဲမှာရဲတပ်ဖွဲ့ဝင်တွေနဲ့ CDN လှုပ်ဆောင်နေတဲ့အစိုးရဝန်ထမ်းတွေနဲ့လူငယ်ပိုင်းတွေများလာနေတယ်လို့အကူအညီပေးရေးဖွဲ့ဝင်တွေကပြောပါတယ်။ဧပြီလ3ရက်နေ့တော့စည်ရင်ရရဲတပ်ဖွဲ့ဝင်950ဝန်းကျင်ရှိနေပါတယ်မြန်မာနိုင်ငံဘက်ကထွက်ပြေးလာသူတွေကိုအကူအညီမပေးရဘူးလို့အိန္ဒိယဗဟိုအစိုးရကထုတ်ပြန်ထားပါတယ်ဒါပေမဲ့ပြည်နယ်အစိုးရတချို့ကတော့သူတို့သဘောနဲ့သူတို့နားလည်မှုနဲ့လက်ခံနေကြတာကြောင့်မြန်မာပြည်ကတိမ်းရှောင်လာတဲ့သူတွေဟာမဏိပူရပြည်နယ်နဲ့မီဆိုရန်ပြည်နယ်ဘက်ကိုအများပြားထွက်ပြေးနေကြတာဖြစ်ပါတယ်ခင်ဗျာ
VOA သတင်းတောက်နိုင်ကွန်းအိမ်ပေးပို့ထားတာပါတိတ်တိတ်ဆိတ်ဆိတ်ဖြစ်နေတဲ့မြန်မာနိုင်ငံကတကြံပွဲတော်မှာအထူးကြဆုံးကတော့မန္တလေးတကြံဖြစ်ပါတယ်။မန္တလေးမှာကြမှာတကြံကြတာလို့ပြောရလောက်အောင်မန္တလေးတကြံဟာစီကားခဲ့ပေမဲ့ဒီနှစ်မှာတော့လုံးဝကိုတကြံအငွေ့သက်တွေပျောက်နေပါတယ်။မနှစ်ကကိုဗစ်ကပ်ရောဂါကြောင့်တကြံပွဲမလုံးနိုင်ခဲ့ပေမဲ့ဒီနှစ်ကတော့ပျော်ရွှင်မှုတွေပါစိတ်သုံးပျောက်ကွယ်နေတာလို့မြို့မသူရိယာအသင်းဝင်တယောက်ကပြောပါတယ်။စိတ်ငြိမ်နေတဲ့မန္တလေးတကြံအကြောင်းမတ်စုမြန်မွန်ကတင်ပြပါလိမ့်မယ်။
တကြံကြပြီဖြစ်ပေမဲ့တကြံနဲ့ခွဲမရဘူးလို့ပြောကြတဲ့မန္တလေးမြို့မှာတော့တကြံအငွေ့အသက်တွေကွဲပြောက်ပြီးတော့ငြိမ်သက်နေပါတယ်။တကြံမန္တက်တွေအလှပြကားတွေဆင်မြင့်ဖျော်ပြေးပွဲတွေနဲ့အင်မတန်စီစီကားကကျင်းပလေးရှိတဲ့မန္တလေးတကြံဟာဒီနှစ်မှာတော့ဘာဖျော်ပြေးပွဲမှမရှိပါဘူး။ထူးထူးခြားခြားဖြစ်နေတဲ့ဒီနှစ်တကြံအကြောင်းမန္တလေးမြို့မှကျူရီယာအဖွဲ့ကအဖွဲ့ဝင်တယောက်ကအခုလိုပြောပါတယ်။
တကြံရဲ့
ဒီနေ့ကတခုပြည်သူတွေကြားထဲမှာတော့နာမည်ပျောက်ဆုံးသွားတာပေါ့လေနော်ကျွန်တော်တို့နိုင်ငံသားတွေအနေနဲ့ရောပေါ့လေနော်ဒီကံကအင်တန်ကိုကျေချင်းနေရာကောင်းတဲ့အခါကြံရလေးပေါ့နော်ဒီဟာလေးနည်းနည်းပျောက်ဆုံးသွားတဲ့တဲ့တော့ဒီမန္လေးဒီမန္လေးသားတွေနဲ့တော့စိတ်ကမကောင်းဘူးပေါ့နော်ကျွန်တော်တို့ကတော့ဒီတန်သမားဆိုတော့လေနော်ဒီတန်ခါလေးကပို့အတွက်ကတော့ဟိုငွေကြေးကိစ္စမှာလေနည်းနည်းလေးကစိုးရိမ်ပေါ်ပေါ်လေးဟောကြရတော့ကွာအတင်းသူကျန်းသားတွေအနေနဲ့လေနော်ခုဒီဘက်ပိုင်းမှာကဒီလိုဒီလိုတွေကြုံကြရတဲ့ခါကျတော့အတင်းသူအတင်းသားတွေရဲ့ဟိုစားဝတ်နေရေးမှာလည်းလာပြီးဖြိတ်ခိုက်တယ်ပေါ့နော်အဲ့ဒါလေးတွေပဲကွာကိုကဟိုအတင်းသူအတင်းသားတွေအခက်ခဲလေးတွေဖြစ်နေတော့ဟိုတခုကတော့စိတ်မကောင်းဘူးပေါ့အခုတော့ကြောရှင်မှုတွေကတော့နည်းနည်းစိတ်ကြုံနေရတဲ့အချိန်ဖြစ်နေတာပေါ့နော်စစ်ဆက်စစ်တုံးကတော့သူ့အနေနဲ့သူနည်းနည်းစမ်းစမ်းပြီးသွားတဲ့ခါကျတော့ဟိုတကြံကထုတ်ပြလိုက်တယ်လေနော်တကြံကလုတ်ပြလိုက်တော့ကျတော့ဟိုပြည်ပြည်ကြီးကားလေးလည်းသူ့အချိန်ခါလေးနဲ့သူတော့ဟိုပြရတော့ပလီတကြံလေးကိုတော့ပျော်ကြရတာပေါ့အခုဒီဘက်မှာကျတော့လုတ်ဖို့မလုတ်ဖို့လုတ်ဖို့မလုတ်ဖို့ဆိုတာနဲ့ဒီမာရီနဲ့ဒီတကြံရဲ့ထီအောင်ရောက်လာကြတာပဲ
ပြီးခဲ့တဲ့နှစ်တုန်းကလည်းကိုဗစ်ကာယောဂါကြောင့်မန္တလေးတကြံပွဲကိုမဆင်နှွှဲနိုင်ခဲ့ပါဘူးဒါပေမဲ့ဒီနှစ်မဆင်နှွှဲနိုင်တာနဲ့မတူဘူးလို့မြို့ကန်တွေကပြောပါတယ်ဒီနှစ်မှာစစ်တပ်ကအာဏာသိမ်းထားလို့အခြေအနေမတည်မငြိမ်ဖြစ်နေတဲ့အပြင်ပြစ်ခတ်နှိမ်နှင်းမှုတွေကြောင့်အမြောက်အများတည်တည်ထားတာကြောင့်ဒီနှစ်တကြံပွဲကိုပျော့ပျော့ရွှင်ရွှင်ဆင်နှွှဲလို့ရတဲ့ဆန္ဒမရှိဘူးလို့မန္တလေးမြို့ကန်တယောက်ကအခုလိုပြောပါတယ
်ဒီနှစ်ကတော့လူတွေရဲ့စိတ်ထဲမှာကဒီတကြံဆိုတာဟိုလက်ရှိနေသားမှာပျော်ဝဲရွှင်ဝဲဆိုတဲ့ကိစ္စဆိုတော့အဲ့ဒါဟိုလူတွေအားလုံးရဲ့စိတ်ထဲမှာကတော်တော်များများတော့ခေါင်းထဲမှာမရှိဘူးပေါ့ကွာအခုကျင်ပြောမယ့်ချိန်မဟုတ်ဘူးဆိုတော့အလိုလိုသိနေကြတော့တကြံနဲ့မန္တလေးကတော့ခွဲမရတော့သိကြတယ်မန္တလေးဆိုရင်ဒီလိုချိန်ဆိုတူပူတူပူတန်ကြရင်ဟောဖြစ်ကျင်ကြတယ်နော်မန္တလေးထိုးချင်းတိုက်ကြတန်ကြရတိုက်ကြနော်လာပြားကားရီဆင်ကြအဲ့လိုလုပ်ကြဒီနှစ်မှာတော့လူတွေရဲ့စိတ်ထဲမှာကအဲ့လိုပျော်ဖို့ပါဖို့ဆိုတာကတော့ခေါင်းထဲမှာလုံးဝမရှိတော့သဘောပေါ့မနစ်ကဆိုတာကတော့ယောဂရဘယ်သူမှမထွက်ရဲကြမထွက်လို့မဖြစ်ကြတဲ့နေသားပေါ့လေအဲနိုင်ငံတော်ကထိတ်ချုပ်ထားတာပေါ့ဟိုဟိုဘစီမင်းစီကန်ရနောက်နေ့ကျတော့ကဲမယ်ကဲကြမယ်အဲအတိုးချပြီးတော့ပျော်ကြပါကြမယ်အဲ့အခုဒေတာကြီးမှာလုံးဝအဲ့လိုဖြစ်တော့လေလူစိတ်ထဲမှာတကြံမကြလေခြင်းဆိုတဲ့စိတ်တော့မရှိကြဘူးဒီမှာလေအလုံးရဲ့စိတ်ထဲမှာဒီဖြစ်နေတဲ့ကိစ္စကြီးကိုခေါင်းထဲမှာရှိပြီးတော့ပျော်ဖို့လဲအာရုံမရှိဘူးအဲ့မှာပျော်တဲ့လူတွေကိုလည်းသူတို့ကတာဝန်မကျေဘူးလို့ပဲတာဝန်မကျေတဲ့လူသားတွေရဲ့လို့ပဲသဘောထားကြတဲ့အနေအထားဖြစ်နေပေါ့နော်ဒါကိုရိုးကိုယ်တိုင်လက်တွေ့ပေါ့
မန္တလေးမြို့မှာသာမကတခြားမြို့တော်တော်များများမှာလည်းတကြံပွဲတွေမရှိပါဘူး။ရခိုင်ပြည်နယ်စစ်တွေမြို့မှာတော့ရခိုင်တကြံပွဲကိုဆင်နွှဲပါတယ်။တကြံကာလမှာဆရာနာရှင်ကိုကန့်ကွက်တဲ့အနေနဲ့အာနာသိမ့်မှုစန့်ကျင်အမှတ်အသားတွေရေးချဲထားတဲ့အိုးတွေနဲ့အတာအိုးထိုးပြီးတော့အတာအိုးတပိတ်မုံလုံးကြီးပေါ်တပိတ်စတာတွေကိုလည်းပြည်သူတော်တော်များများတကြံကာလမှာလုပ်နေကြပါတယ်
။မန္တလေးတကြံအကြောင်းကိုမဆုမြတ်မွန်တင်ဆက်သွားတာပါ။VOA ကို internet ကနေပြီး webin အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တည်သချင်းတွေတောင်းယူလို့ရဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေဆက်ပြီးတင်ဆက်သွားဖို့ရှိပါတယ်။ VOA မြန်မာပိုင်းရဲ့နေ့စဉ် TV သတင်းလာအစီအစဉ်တွေကိုညနေပိုင်း radio အစီအစဉ်ပြပခြင်းညနေ 9:00 ကနေ 9:00 ခွဲထိထုတ်လွှင့်ပေးနေပါတယ်။ VOA American အတန်ရဲ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line 2 meter 33 32နဲ့ 51 အပြင် line length meter 19တို့ညာတို့ကနေဖန်ဆင်နိုင်အနားဆင်နားဆင်နိုင်ကြပါတယ်။မြန်မာပိုင်းရဲ့နေ့စဉ် TV အစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ခြင်းနဲ့တပြေးညီ VOA ရဲ့ internet ဆက်မျက်နှာဖြစ်တဲ့burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင် ဖျွေးမြမပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျမှတ်အောင်ရေးပို့လိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းခေါင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
အခုကမှာတော့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပါမယ်။ဒီနှစ်တကြံပွဲတော်ကာလမှာကိုဗစ်ကပ်ရောဂါမတိုင်ခင်ကလို့အာဏာသိမ်းကာလမတိုင်ခင်ကလို့နှစ်သစ်ကူရေကစားပွဲတော်ကိုနှဲပြော်မှာမဟုတ်ပဲစစ်အာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်တဲ့တော်လန်တကြံအဖြစ်ပုံစံအမျိုးမျိုးနဲ့ဆက်ပြီးဆန္ဒပြသွားမယ်လို့မန္တလေးနဲ့မုံရမြို့တွေကဆန္ဒပြပွဲတွေကိုဦးဆောင်နေတဲ့နှုတ်ဦးကပြောပါတယ်။လက်ရှိမှာအပြင်းထန်အကြမ်းဖက်ပစ်ခတ်ဖြိုခွဲမှုတွေကြောင့်ကြောက်ရွံ့အပြော့အာရော့လာသူတွေအတွက်လဲမန္တလေးကဆန္ဒပြပွဲဦးဆောင်သူတူဖြစ်တဲ့ကိုသေးစားဆန်းနဲ့မုံရွာကဆန္ဒပြပွဲဦးဆောင်သူတူဖြစ်တဲ့ကိုဝင်းမိုးနိုင်တို့ကအမှားစကားပါထားပါဗျ။ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ
။ကိုဒီစားဆန်းနဲ့ကိုဝင်းမိုးနိုင် VOE နဲ့ဆက်သွယ်ဆွေးနွေးခွင့်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ
်။ဆိုတော့အရင်ဆုံးကျွန်တော်ကိုဒီစားဆန်းအဖြစ်နဲ့ကျွန်တော်စားလိုက်ပါမယ်။ဟလာအခုဆန္ဒပြပွဲတွေတောက်လျှောက်မှာကျိုးခွဲရတွေကလည်းပဲတော်တော်ပြင်းပြင်းထန်ထန်ရဲဆက်ဆက်ကိုကျိုးခွဲနေတာပါဒါကိုယ်တိုင်ကြုံတွေ့နေရတဲ့လူတွေကပိုတိပါတယ်ကျွန်တော်ကတော့ပြောစရာမလိုပါဘူးဆိုတော့ဒီလောက်ထိရဲရဲဆက်ဆက်အကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးလုပ်နေတဲ့ဂျားတွေကခင်ဗျားတို့တွေဘယ်လိုသက်တိမျိုးနဲ့ဒီဆန္ဒပြပွဲတွေကိုဆက်လုပ်နေတာလဲဗျာမကြောက်ကြဘူးလားကိုဒီစားဆန်
းအဲ့တော့အကိုရဟိုပေါ့သက်တိဆိုရတဲ့ကျွန်တော်ကတော့ဒီနေရာမှာဘာပြောချင်လဲကျွန်တော်ကဟိုယုံကြည်ချက်ခံယူချက်လိုပဲကျွန်တော်ကပြောချင်တယ်ကျွန်တော်တို့ကဘာလို့ယုံကြည်လို့ဒီအရေးတော်ပုံကိုဆင်နွှဲနေလဲဆိုတော့ကျွန်တော်တို့ကဒီအာနာသိမ့်မှုဆိုတဲ့အာတမလောက်ရကိုကျွန်တော်တို့ဘယ်လိုမှလက်ခံလို့မရဘူးကျွန်တော်တို့ကဒါကိုလက်ခံလိုက်မယ်ဒါဒီအာနာသိမ့်တာကိုကျွန်တော်တို့ကခေါင်းငုတ်ဟလာဒူးထောက်အရှုံးပေးလိုက်မယ်ကျွန်တော်တို့ဒီတိုင်းတိတ်တိတ်ဆိတ်ဆိတ်တွေးတွေးဝေးဝေးနေလိုက်မယ်ဆိုရင်ကျွန်တော်တို့ရဲ့ပြစ်ဆုတ်ပံနဲ့အနာဂတ်အတွက်အထူးသဖြင့်ကျွန်တော်တို့လူငယ်တွေနောက်ကျွန်တော်တို့နောက်လာမယ့်မျိုးဆက်တွေရဲ့ဒီအနာဂတ်တစ်ခုလုံးကိုနော်ဒုက္ခပင်လေဝေစင်မဲ့လောက်ရဲ့ကြီးကိုကျွန်တော်တို့ကခေါင်းငုတ်အရှုံးပေးလိုက်တယ်ဆိုဖြစ်သွားမှာကျွန်တော်တို့လုံးဝလက်ခံလို့မရဘူးဒါအကြောင်းကျွန်တော်တို့ဒီယုံကြည်ချက်ဒီယက်တီချက်ကြောင့်ကျွန်တော်တို့ကဒီအာတမလောက်ရဲ့ဖြစ်တဲ့အာနာသိမ့်မှုကိုကျွန်တော်တို့ကအစွမ်းကုန်တွန်းလန့်ဆန့်ကျင်တော်လန့်နေရခြင်းပဲဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဝင်မိုးနိုင်ရောမစိုးရိမ်ဘူးလားကြောက်စိတ်မဝင်ဘူးလား
ဟုတ်ကဲ့ဟိုပုံမှန်လေးပြောရရင်တော့ကျွန်တော်တို့2014လောက်ကစပြီးကျွန်တော်လည်းနိုင်ငံရေးလှုပ်ရှားမှုတွေမှာစဆောင်ရတဲ့အချိန်မှာအဲဒီလိုထောင်တန်းကြတာမျိုးကျွန်တော်အနေနဲ့အတွေ့အကြုံတစ်ချိန်မှမရှိသေးပါဘူးဆိုတော့ထောင်ထဲမှာဘယ်လိုရင်းညှိမှနှိပ်စက်ခံရတယ်စစ်ကြောရေးမှာနိုင်ငံရေးလှုပ်ရှားမှုတွေကိုစစ်အုပ်စုကအဲဘယ်လိုမျိုးရရဆက်ဆက်ဖိနှိပ်လေးရှိရဲဆိုတာကိုကျွန်တော်စာတွေ့ရပဲကျွန်တော်သိရပါတယ်1988နဲ့ဂျာကာလာတွေတောက်လျှောက်မှာကျွန်တော်ရဲ့ရှေ့ကမျိုးဆက်တွေဘယ်လိုရင်ဆိုင်ခဲ့ရလဲဆိုတာစာတွေ့သိရတဲ့အချိန်မှာပုံမှန်လေးလေးပြောရရင်ကျွန်တော်လူငယ်တယောက်အနေနဲ့ကြောက်ပါတယ်ဟိုကျွန်တော်အနေနဲ့ဆိုရင်အဲလူငယ်ပိုင်းဖြစ်တယ်ကျွန်တော်ရှေ့ဆက်သွားခြင်းနဲ့ကျွန်တော်ရဲ့အိမ်မက်တွေရှိတယ်ပန်းနိုင်တွေရှိတယ်ကျွန်တော်သွားခြင်းနဲ့လမ်းကြောင်းတွေရှိနေတဲ့အချိန်မှာဒီလိုဘဝကြီးနဲ့ကျွန်တော်ဆုံးသက်သွားမယ်အတန်ကြောက်ပါတယ်သို့တော့အဲ့ဒီကျွန်တော်တို့ဖြတ်သန်းခဲ့ရတဲ့ကာလမှာကျွန်တော်တို့လူငယ်တွေကျွန်တော်တို့မျိုးဆက်တွေဟာဘယ်လိုမျိုးအမှောင်ခေတ်ကြီးထဲမှာနေခဲ့ရလဲဆိုတာကျွန်တော်တို့ကိုယ်တိုင်ဖြတ်သန်းခဲ့ပြီးသားဖြစ်တယ်အဲ့ဒီကာလတစ်ခုကိုကျွန်တော်တို့ပြန်မရောက်ချင်ဘူးဒါပထမတစ်ချက်နောက်တစ်ချက်ကတော့စောစောကကိုဒီစာပြောတဲ့အတိုင်းပဲကျွန်တော်တို့ခင်မှာဒီလိုမျိုးဓမ္မနဲ့အတ္တမတိုက်ပွဲကြီးကတိုင်းပြည်အနာဂတ်နဲ့ရင်းပြီးတော့ကြုံနေရတဲ့အချိန်မှာကျွန်တော်တို့မလုပ်ရင်ဘယ်သူတွေလုပ်ရမှာလဲဆိုတော့အဲ့ဒီမိကုန်းဝင်လာတိုင်းကျွန်တော်တို့စိတ်ထဲမှာမတိမတာဖြစ်စေတိတိတတ်တာဖြစ်စေဝင်နေတဲ့ကြောက်စိတ်တွေကိုအလိုလိုတွန်းဖယ်ပြီးသားဖြစ်သွားတယ်ကျွန်တော်တို့အဲယုံကြည်ချက်တစ်ခုနဲ့၄ဦးတော်လိုင်းအောင်ရမယ်ဆိုတဲ့စိတ်နဲ့ပဲရှေ့ဆက်ပါတယ်ခင်ဗ
ျဟုတ်ကဲ့ဗျာဆိုတော့အခုဆိုရင်ကိုဒေဇာဆန်းဆိုရင်ဒါမန္တလေးဘက်မှာဟလာကိုဝေမိုးနိုင်ဆိုရင်မုံရွာမှာဒင်မကတော့ကိုတိတမှာလည်းမကတော့ညာတို့နှစ်ယောက်စလုံးကနိုင်ငံတဝန်းကလူတွေကတည်တဲ့လူတွေဖြစ်နေပြီပြောရရင်တော့ထင်ရှားလာပြီပေါ့နော်ဆိုတော့အဲ့ဒီလူထင်ရှားလာတာနဲ့အမျှကိုတိုင်အတိန်အဆောင်ဖြစ်မဲ့အန်ဒရယ်ကလည်းပူကြီးလာတယ်လို့ ကျွန်တော်ကိုယ်တိုင်အဲ့လိုမြင်မိပါတယ်အဲ့ဒီအတွက်ကောကိုဒီဇာဆန်စိုးရင်စိတ်ရှိပါသလားကိုကိုကိုရောပြင်ဆင်ထားပါသလား
သူအတိန်ဆောင်ဆိုတာ
ဥပမာကျွန်တော်ကတိတိကျကျပြောရမှာပြောမထွက်ဘူးဖန်နာစီးတာဟလာထိခိုက်ဒဏ်ရာရတာဆုံးပါတာပေါ့ဗျာနောက်ဆုံးပြောရမယ်ဆိုရင်တော့
အဲ့တော့ညာပြောရရင်ကျွန်တော်တို့ဒီအာနာရှင်စနစ်ကိုဒီစစ်အာနာရှင်ကိုကျွန်တော်တို့စန့်ကျင်ပြီးတော်လန်ပြီးဆိုကြရဲကကျွန်တော်တို့မှအားလုံးပါเนาะဒီအရေးတော်ပုံမှာပါဝင်ဆင်နွှင့်နေတဲ့လူတဦးချင်းတယောက်ချင်းနိုင်ငံသားတဦးချင်းတယောက်ချင်းမှာကျွန်တော်တို့ဒီဖြစ်နိုင်ခြေရှိတဲ့အန်ဒရယ်တွေအတင်းဆောင်တွေကများစွာရှိပါတယ်ကျွန်တော်တို့ရေမှာမဟုတ်ပါဘူးအဲ့တော့ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်ဒီအာနာသိမ့်မှုလောက်ရက်ကိုအာနာရှင်စနစ်ကိုစပြီးတော့เนาะတွန်းလန်တော့မယ်ဆိုတဲ့ဒီဖေဗူအာရီတရက်နေ့စစင်းစားကြရဲကျွန်တော်ကိုယ်တိုင်လည်းအေးအေးဆေးဆေးစဉ်းစားပါတယ်။နောက်ကျွန်တော်ရဲ့မိသားစုနဲ့လည်းကျွန်တော်တိုင်ပင်ပါတယ်။အဲ့တော့ပြောရရင်ကျွန်တော်တဦးချင်းတယောက်ချင်းအတွက်ကတော့ကျွန်တော်ကဒီအာနာရှင်စနစ်ကိုအမြင့်ဖြတ်ချေမှုမှုရာအတွက်ကျွန်တော်အသက်နဲ့ခန္ဓာထိကျွန်တော်အသက်ထိကျွန်တော်ပေးဆက်ဖို့ပါဝင်ဖို့ကျွန်တော်ကဆုံးဖြတ်ထားပြီးသားပါ။ဒီအတွက်လည်းကျွန်တော်ကဒီကျွန်တော်ရဲ့မိသားစုနဲ့လည်းကျွန်တော်တိုင်ပင်ထားပြီးသားပါ။အဲ့တော့ပြောရရင်ကျွန်တော်တို့ကဒီအာနာရှင်စနစ်ကိုတွန်းလှန်ဖို့အခုချိန်မှာကျွန်တော်တို့ကြောက်ရွံ့နေမယ်ဆိုရင်ကျွန်တော်တို့သိကြရတယ်ကျွန်တော်တို့ကဒီအကြောက်ခစ်ထဲမှာကျွန်တော်တို့1988လို့ဟုတ်လား1962ခုနှစ်လို့အကြောက်ခစ်ထဲမှာနောက်ထပ်မျိုးဆက်တစ်ဆက်နှစ်ဆက်ကျွန်တော်တို့မသိမရှင်းကျွန်တော်တို့သိတဲ့အထိသွားရတော့မယ်ကျွန်တော်တို့ကဒီချိန်မှာကျွန်တော်တို့တစ်ခုခုကိုတွေးဝေးနေမယ်တုံဆိုင်နေမယ်ဆိုကျွန်တော်တို့နောက်ထပ် level ကျွန်တော်တို့ဒီလိုမျိုးအမှောင်ခစ်ထဲမှာပဲကျွန်တော်တို့ကနေရတော့မယ်အဲ့တော့ကျွန်တော်အတွက်ကတော့ကျွန်တော်တဦးချင်းတယောက်ချင်းအတွက်ကျွန်တော်အသက်နဲ့ခန္ဓာတီဃာနေသူရဲ့ဒီအာနာရှင်စနစ်ကိုစစ်အာနာရှင်စနစ်ကိုတွန်းလှန်တိုက်ဖျက်ဖို့ရတယ်ကျွန်တော်ကစဉ်းစားထားပြီးသားပိုင်ဖျက်ပြီးသားဖြစ်ပါတယ်ကျွန်တော်ဒီ55တန်းသောပြည်သူတွေရဲ့ပြစ်ဆုတ်ပန်းနဲ့အနာဂတ်အတွက်ကျွန်တော်တို့လိုချင်တဲ့ဘုံကြီးမှန်းချက်ပန်းတိုင်အတွက်ကျွန်တော်တို့မသွေးမသွေးဆက်လက်ပြီးတော့ခြိတက်နေမှာဖြစ်ပါတယ်ခင်ဗ
ျကိုဝေမိုးနိုင်ရောကိုကိုရိုင်းတိန်ဆောင်ဖြစ်မှာစိုးရင်စိတ်ရှိသလားအဲ့ဒီအတွက်ရောကိုပြင်ဆင်ထားပါသလား
ဟုတ်ကဲ့အမှန်တိုင်းပြောရင်တော့စောစောကပြောခဲ့တယ်လို့ပဲကျွန်တော်လူငယ်ဘဝမှာပဲရှိနေသေးတယ်ဒီလိုချိန်နေဇိုးတစ်ခုနဲ့ကြုံရပြီးတော့ဘဝဆုံးသွားမယ့်အနေအထားမျိုးကျွန်တော်အနေနဲ့ဆိုရင်တိုးတော်စောစောကပြောခဲ့တယ်လို့ပဲကျွန်တော်တို့အဲ့ဒီအရာထက်ပိုကြောက်ရမယ့်အချိန်တွေတစ်ခုကိုကျွန်တော်တို့ကရင်ဆိုင်နေရတာဖြစ်တယ်ဟိုစစ်အာဏာရှင်အုပ်ဆိုးမှုအောက်မှာကျွန်တော်တို့အသက်တွေဘဝတွေဟာဘလောက်ထိအနိုင်ကျင့်ခံရတယ်ထိပါနှောက်ယှက်စော်ကားခံရတယ်ဆိုတာကျွန်တော်တို့သမိုင်းမှာတက်တည်ထင်ရှားဖြစ်ခဲ့ပြီးဖြစ်တယ်အဲ့ဒီအတွက်ကျွန်တော်တို့ဘလောက်ပဲအဲဒီလမ်းကိုရှောက်မယ်ဆိုကြဲကကျွန်တော်တို့ဘယ်လိုခက်ခဲကြီးကြုံရမယ်ဆိုတာကျွန်တော်တို့ရှေ့မှာလေတမိုင်းသင်္ကန်းစာတွေရှိပြီးသားဖြစ်တဲ့ကောင်းကောင်းသဘောပေါက်ခဲ့ပြီးဖြစ်တယ်ဆိုတော့ဒီလမ်းကိုဆောက်ရှောက်ခဲကဟိုကျွန်တော်တို့ဟိုအခုလိုမျိုးနာမည်ကြီးဖို့ရည်ရွယ်ခဲ့တာမဟုတ်တော့လေပဲကျွန်တော်တို့အချိန်ဒီတစ်ခုရကျွန်တော်တို့လူတည်များလာတဲ့အနေအထားမှာကျွန်တော်တို့ရဲ့အသက်အန္တရာယ်နဲ့ပတ်သက်ပြီးတော့လူတော်တော်များများကလည်းဆိုရင်လာကြတယ်ဟိုတိုင်းဝိုင်းတွေကလည်းပြောကြဆိုကြရှိတယ်သို့တော့ကျွန်တော်မြင်တာကတော့အခုမြန်မာပြည်မှာဒီနေ့ချိန်ထိပဲကျွန်တော်လူ6600ကျော်အသက်တွေပေးခဲ့ရပြီဖြစ်ပါတယ်ဆိုတဲ့အတွက်ကျွန်တော်နားလည်တာကတော့ဒီຫນွေဦးတော်လန်ရေးမှာကျွန်တော်ရင်းနှီးရတာတွေပေးဆက်ရတာရှိပါလိမ့်မယ်ဒီအတွက်လည်းကြီးစံနေမှာနံပါတ်တွေမှတ်ပုံတင်နေမေးပြီးတော့လာတာမဟုတ်တဲ့အတွက်ကျွန်တော်အချိန်ခါဆိုတာလေတစ်ချိန်မဟုတ်တစ်ချိန်ရောက်ကောင်းရောက်လာပါမယ်ဆိုတဲ့အတွက်စထွက်ခရေကတော့ဒီလမ်းကြောင်းအလုံးကိုကျွန်တော်တို့ကြိုတွေးပြီးတော့ပြင်ဆင်ထားပြီးဖြစ်တယ်ကျွန်တော်တို့လှုပ်ဆရာရှိတာကိုအသက်နဲ့ခန္ဓာတည်မြဲသေးပေါ့နော်ကိုဒီသာပြောသလိုပဲလှုပ်ဆရာရှိတဲ့လမ်းကြောင်းကိုပဲကျွန်တော်တို့ဆက်လျှောက်သွားခြင်း ਨੇ အဲ့ဒါကပဲကျွန်တော်တို့ရဲ့သမိုင်းမှတ်ချက်ဖြစ်လိမ့်မယ်လို့ယူဆပါတယ်ခင
်ဗျဟုတ်ကဲ့ဗျာဥဆိုရင်ဒါတကြံပွဲတော်ကာလရောက်ပြီပေါ့နော်ကြံပွဲတော်ကပြီးခဲ့တဲ့နှစ်ကလည်းပဲကိုဗစ်ကြောင့်ကြံပွဲတော်စီစဉ်ကမရှိခဲ့ဘူးဒီမတိုင်ခင်နှစ်တည်းကတော့ဒါတကြံပွဲတော်ဆိုတာမန္တလေးတကြံဆိုတာလည်းအင်မတန်တနိုင်ငံလုံးကလူတွေတိတ်ပြီးတော့ပါဝင်ခြင်းနဲ့ပျော်ရွှင်ခြင်းနဲ့ပွဲတော်ကြီးဒါတော့ဒီနှစ်မှာကတော့ကျွန်တော်တွေ့နေရတာအခုဟလာပျော်ဝဲရှင်ပွဲတွေမလုပ်ဘူးတကြံပွဲတော်မှာကြံပွဲတော်ကာလအတွင်းမှာပုံစံတစ်မျိုးနဲ့တပိတ်မောက်တာတွေဆန္ဒပြတာတွေဆက်လုပ်သွားမယ်ဆိုပြီးကျွန်တော်ပြောတာဆိုတာတွေ့ရပါတယ်ဆိုတော့ကုလဇတ်ဆန်းကြံပွဲတော်အတွင်းမှာလူဆောင်မှာအတွင်းနဲ့ပတ်သက်လို့ဗာများပြောလို့ရပါမယ်ခင်ဗျာပြောလို့ရသလောက
်ဟုတ်ကဲ့အဲ့တော့ဟုတ်ပါတယ်ကျွန်တော်တို့ကြံအခါတော်ဆိုတာကတော့ကျွန်တော်တို့ပုံမှန်အားဖြင့်ပုံမှန်အချိန်မှာဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့နော်ပြည်သူပြည်သားအတွက်အင်မတန်ကျွန်တော်တို့ဒါထူးမြတ်တဲ့အချိန်ခါပေါ့အနားယူတဲ့အချိန်ကျွန်တော်တို့နော်ဒီအပန်းဖြေတဲ့အချိန်ပေါ့သို့တော်ကျွန်တော်တို့ဒီနှစ်တကြံကတော့ဒါအားလုံးလည်းတည်ပြီးသားပါကျွန်တော်တို့ဒါဒီဘလို့မှကျွန်တော်တို့ပျော်ပါနေရမယ့်အပျော်တကြံမဟုတ်ဘူးဆိုတော့ကျွန်တော်တို့အားလုံးနားလည်ထားပြီးသားပါနော်လူတအူးချင်းတယောက်ချင်းကိုနားလည်ထားပြီးသားပါအ တို့ဒီຫນွေဥတော်လန်ရေးမှာကျွန်တော်တို့ပေးဆက်ခဲ့ရတဲ့ကြဆုံးခဲ့ရတဲ့လူက900ကျော်ရှိပြီအချင်းကြနေတဲ့ကျွန်တော်ထောင်ကြနေတဲ့ပုဂ္ဂိုလ်ပေါင်း3000ကျော်သွားပြီเนาะကျွန်တော်တို့တခြားထိကနစ်နာရတဲ့ပုဂ္ဂိုလ်တွေလည်းအများကြီးရှိတယ်အဲ့တော့ကျွန်တော်ဒီလူတွေရဲ့အသက်တွေသွေးတွေချွေးတွေကျွန်တော်တို့မပြည့်ပြတ်သေးတဲ့အရေးတော်ပုံကြီးကိုကျွန်တော်တို့เนาะစိတ်မှာရှိတော့အပြင်ကျွန်တော်တို့ဒီတကြံဒီကျွန်တော်တို့အပျော်တကြံပျော်စရာတကြံလုံးဝမဟုတ်ပါဘူးကျွန်တော်တို့အတွက်ကတော့ဒီတကြံဒီတော်လန်တကြံဒါဖြစ်တယ်အဲ့ကျွန်တော်တို့ဘာကိုတော်လန်ရမလဲကျွန်တော်တို့ဒီစစ်အာဏာရှင်ကိုဒီအာဏာသိမ်းမှုကိုဒီကျွန်တော်တို့အကြမ်းဖက်အာဏာသိမ်းစစ်ကောင်စီကိုကျွန်တော်တို့ဆက်လက်တော်လန်နေရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကတကြံအခါတော်တွင်းမှာလည်းပဲကျွန်တော်တို့အခုရက်90ကျော်ကျွန်တော်တို့ပြတ်ပြီးသားကျွန်တော်တို့ရဲ့အရေးတော်ပုံအတိုင်းပဲကျွန်တော်တို့ဆက်လက်ပြီးတော့အာဏာရှင်ကိုတော်လန်နေရမယ်ခုခံနေရမယ်တော်လန်တော်တကြံဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့ကတော့ဒီတကြံကာလအတွင်းမှာလည်းပဲကျွန်တော်တို့တကြံတပိတ်တွေကိုကျွန်တော်တို့ပုံစံမျိုးစုံနဲ့တကြံနဲ့စီလျော်လိုက်ဖက်တဲ့ပုံစံမျိုးစုံနဲ့ကျွန်တော်တို့ဆက်လက်ပြီးတော့ကျွန်တော်တို့ရဲ့အရေးတော်ပုံကိုဆက်လက်ဆင်နွှဲနေကြမှာဖြစ်ပါတယ်ခင်ဗျ။ဟု
တ်ကဲ့ကိုဝင်မူဝင်မူနိုင်လို့ရောမုံရဘက်မှာရောဘယ်လိုများပြင်ဆင်ထားပါသလဲ
။ဟုတ်ကဲ့ဟိုကိုတီစာဆန်းပြောသွားသလိုပါပဲ။ကျွန်တော်တို့ဒီမြန်မာတိုင်းနိုင်ငံလုံးကဒီမြို့ကြီးတော်တော်များများကတပိတ်ကော်မတီတွေဆွေးနွေးနှိမ့်နိုင်ပြီးတော့ကျွန်တော်တို့ဒီတကြံကိုတော်လန်တကြံဆိုတဲ့ပုံစံမျိုးနဲ့တရချင်းစီလိုက်လှုပ်ရှားမှုပုံစံမျိုးမျိုးကျွန်တော်ဆောင်ရွက်တော့ရှိရဲ့။ရေဘူးရအဖြစ်တော့ကျွန်တော်တို့ကဒီကာလမှာကျွန်တော်တို့အကြံဆိုတာကအများသောအဖြစ်တော့ကျွန်တော်ပြောကြပါကြတယ်နှစ်တစ်ကိုကြိုးကြတယ်မင်္ဂလာယူကြတဲ့အချိန်ဖြစ်တယ်ပေါ့နော်ဆိုတော့ဒီကာလမှာကျွန်တော်တို့အနေနဲ့တော်လန်ရေးသဘောဆောင်တဲ့အသွင်ဆောင်တဲ့လှုပ်ရှားမှုတွေတော်လန်တန်ချက်တွေတော်လန်ရေးသဖြင့်နေဆိုကြမယ်လမ်းမော်လှုပ်ရှားမှုကိုလည်းဆက်ပြီးတော့တက်နိုင်ကြတဲ့အချိန်ဆက်ထိန်ပြီးတဲ့အခါကျတော့တကြံကိုဆင်နွှဲမယ်အဲ့ဒီလိုနဲ့ကျွန်တော်တို့နှစ်တစ်ကိုကြိုးဆိုခြင်းနဲ့ကျွန်တော်တို့ຫນွေဥတော်လန်ရေးကရေရှည်သွားရမှာဖြစ်တဲ့အတွက်နှစ်ဟောင်းနဲ့နှစ်တစ်အကူပြောင်းကာလမှာလေတော်လန်ရေးအချိန်ဟုတ်မပြတ်စီပဲနဲ့ကျွန်တော်တို့ရှေ့ဆက်ပြီးတော့ကျွန်တော်တို့ခြေတက်ခြင်းနဲ့နှစ်တစ်မှာနှစ်စန်းတရက်နေလိုမျိုးနှစ်တစ်ကာလမှာလေကျွန်တော်တို့တော်လန်ရေးရှေ့ဆက်ခြေတက်ရမယ်လမ်းခရီးကိုအရေးတော်ပုံအောင်မြင်ပေါက်မြောက်တဲ့အထိကျွန်တော်တို့ဆောင်ရွက်နိုင်ဖို့အတွက်ဆုတောင်းမေတ္တာပို့သကြမယ်အစရှိစဉ်ပုံသဏ္ဍာန်မျိုးမျိုးနဲ့တော့ကျွန်တော်တို့ဟိုဆောင်ရွက်နိုင်ဖို့အတွက်တော့ကြိုတင်ပြင်ဆင်မှုတွေလုပ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ခလာပြင်းထန်ရဲဆက်ဆက်ဖြူခွဲတာပြစ်တာရိုက်တာနှက်တာဆိုတော့ဒါတွေတွေ့လာရတဲ့ခါကျတော့ဒါတွေကလည်းရဲဆက်လူဖြစ်လာတဲ့ခါကျတော့ဒါလူကြားထဲမှာလူအများကြီးလို့ကျွန်တော်မဆိုလို့ဘူးကျွန်တော်ကိုယ်တိုင်လည်းဒါတည်ချမပြောနိုင်ဘူးတတိချာချာမြို့ဝင်ဖြစ်စီဒါတွေကိုမြင်တဲ့အခါမှာပို့ပြီးတော့ကြောက်ရွံ့ဆိုရင်စိတ်ဝင်လာတဲ့လူရှိတယ်အားပြော့လာတာရှိတယ်အားကြော့လာတာရှိတယ်ဒါသဘာဝပဲဒါလူသဘာဝပဲကျွန်တော်တို့ဒါလက်ခံရမယ်ဆိုတော့အဲ့ဒီလူတွေကိုကိုရီဇာဆန်ဗာများပြောခြင်းတယ
်ဟုတ်ပါတယ်ကိုအဲ့တော့ဒီခုအကျန်းဖက်အာနာသိန်းစစ်ကောင်စီကကျွန်တော်ဒီငင်းချမ်းစွာဆန္ဒပြနေတဲ့ပြည်သူလူထုပေါ်မှာနော်ရဲရဲဆက်ဆက်တပ်ဖြတ်နေတာဖမ်းဆီးနေတာနှိပ်စက်နေတာကတော့နေစဉ်နဲ့အမျှအချိန်နဲ့အမျှပါပဲဒါလို့အကျန်းဖက်မှုတွေကဟိုဆန္ဒပြမှရတယ်မို့နော်အခုနောက်ပိုင်းမှာဘာမှဆန္ဒမပြောကိုယ်အိမ်ထဲမှာကိုနေနေတဲ့ပြည်သူဟာအစနော်ကျွန်တော်တို့ဒါတပ်ဖြတ်ခံရတဲ့ကိစ္စဖမ်းဆီးခံရတဲ့ကိစ္စတွေရှိနေပါတယ်အဲ့ဒါလို့ရဲရဲဆက်ဆက်ဖမ်းဆီးနှိပ်စက်တပ်ဖြတ်နေတဲ့အခါမှာတော့အနည်းနဲ့အများဆိုသလိုကျွန်တော်တို့ပြည်သူတွေကြားထဲမှာလည်းဟိုအကြောက်တရားဆိုရုံမှုတရားတွေရှိလာတာဒါတဘာဝလဲကြပါဘူးကျွန်တော်ਨੇ ဒါနဲ့ပတ်သက်တဲ့ပြည်သူအပြစ်မတင်လို့ပါဘူးသို့တော့ဒီနေရာမှာကျွန်တော်ပြည်သူလူထုကိုပြောချင်တာကကျွန်တော်တို့အခုချိန်တခဏမှာကျွန်တော်တို့ကြောက်ပြီးတော့ကျွန်တော်တို့နောက်ဆုတ်လိုက်မယ်ဆိုရင်ကျွန်တော်တို့ကြောက်ပြီးတော့သွေးအေးသွားမယ်ဆိုရင်ကျွန်တော်တို့နောက်ထပ်မျိုးဆက်တစ်ဆက်လားနှစ်ဆက်လားသုံးဆက်လားကျွန်တော်တို့ပိမ့်ပိမ့်မောင်းနေတဲ့အမှောင်ခေအကြောက်ခေထဲမှာကျွန်တော်နေရပါလိမ့်မယ်အဲ့တော့ကျွန်တော် 1988 ကိုစဉ်းစားကြည့်လို့ရပါတယ်ကျွန်တော်တို့1962ခုနှစ်ကိုစဉ်းစားကြည့်လို့ရပါတယ်အဲ့တော့ကျွန်တော်တို့အခုချိန်မှာကျွန်တော်တို့ကြောက်ပြီးတော့ငြိမ်သွားမယ်ဆိုရင်နောက်ထပ်ကျွန်တော်တို့အခုဆိုအကြောက်ခက်အမှောင်ခက်ချဲမှာကျွန်တော်တို့နှစ်30လည်းဖြစ်သွားနိုင်တယ်နှစ်60လည်းဖြစ်သွားနိုင်တယ်နှစ်90လည်းဖြစ်သွားနိုင်တယ်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့လက်ရှိအချိန်မှာကျွန်တော်တို့အားလုံးစုစုစည်းစည်းညီညီညွတ်ညွတ်နဲ့ဆက်လက်ပြီးတော့ဒီအာဏာရှင်ကိုရင်ဆိုင်တိုက်ပွဲဝင်မှသာလျှင်ကျွန်တော်တို့လူချင်းနဲ့ကျွန်တော်တို့ရဲ့ဘုံပန်းတိုင်းကိုလည်းရောက်နိုင်မှာဖြစ်တယ်ကျွန်တော်တို့သွားရင်နဲ့နော်ဖွံ့ဖြိုးကြွယ်ဝတဲ့ငြိမ်းချမ်းတဲ့ Federal Democracy ပြည်ထောင်စုကိုလည်းတည်ဆောက်နိုင်မယ်လို့ကျွန်တော်တို့အနေနဲ့ယုံကြည်ပါတယ်။ဒါကြောင့်ကျွန်တော်တို့ပြည်သူလူထုအနေနဲ့ကျွန်တော်တို့မြန်မာစကားပေါ်တစ်ခုရှိပါတယ်။ပြည်တင်းရင်မင်းမခံနိုင်ပါဘူးဆိုတာ။အဲ့တော့အခုချိန်မှာကျွန်တော်တို့အားလုံးစုစုစည်းစည်းနဲ့ငြိမ်းချမ်းမယ်ဆိုဒီမင်းကမင်းတောင်မဟုတ်ပါဘူး။အာဏာရှင်သာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့အဲ့ဒါအင်္ဂလိပ်ဆိုရုပ်တစ်ခုလည်းရှိပါတယ်။ပြည်သူလူထုမထောက်ခံတဲ့နော်ပြည်သူထောက်ခံမှုမရတဲ့လက်နက်အားကိုနဲ့အနာတိမ့်ထားတဲ့အစိုးရဆိုတော့အစိုးရမဟုတ်ပါဘူးဓမြကိုင်းအကြီးစားပိုင်ဖြစ်ပါတယ်။အဲဒါကြောင့်ကျွန်တော်တို့အနေနဲ့ဒီဓမြကိုင်းအကြီးစားဖြစ်တဲ့ဒီအာဏာသိမ်းအကြမ်းဖက်အုပ်စုကိုကျွန်တော်တို့ပြည်သူလူထုကတော့ဝိုင်းပြီးတော့တင်းကြမယ်ဆိုရင်ဝိုင်းပြီးညီကြမယ်ဆိုရင် ဒီအာဏာရှင်စနစ်ကိုကျွန်တော်တို့တည်ကြပါအောင်ကျွန်တော်တို့အမြင့်ပြည့်ချေမိုးနိုင်မယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗ
ျကိုမိုးနိုင်ကြောက်ရွံ့လာတဲ့လူတွေအားပြောလာတဲ့လူတွေအားရော့လာတဲ့လူတွေအတွက်ဘယ်လိုသတင်းစကားမျိုးများပြောချင်ပါသလဲ
ဟုတ်ကဲ့ဟိုဒါကတော့ကျွန်တော်နေ့စဉ်မြနေ့စဉ်နဲ့မြကြုံနေရတဲ့အဲဒီလိုလူတပ်ပွဲတွေဖန်စီပွဲတွေကြောင့်ကျွန်တော်တို့ပြည်သူလူထုမှာလည်းအကြောက်တရားတွေတဖြည်းဖြည်းနဲ့စိတ်ဝင်လာတဲ့ချိန်မျိုးရှိပါတယ်ရက်ွက်တည်တဲ့အထိအဲစီဝင်ပြီးတဲ့အခါကျတော့တစ်ဖက်ကအကြံဖက်တောင်းတမ်းသူပုတ်စုကဒီလူထုကိုအဲချိန်ချောက်ပြီးတော့လက်နက်အားကိုနဲ့ချိန်ချောက်မှုတွေနဲ့နေ့စဉ်ဆက်လုပ်နေပါတယ်ဆိုတော့ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့မေတ္တာရက်ခံချင်တာကကျွန်တော်တို့ဒီလမ်းကပေးဆက်ရတာတွေရှိလိမ့်မယ်အထီးခိုက်အကြဆုံးတွေရှိလိမ့်မယ်ဆိုတာကျွန်တော်တို့ဒီအားလုံးသိပြီးဖြစ်တယ်မြန်မာနိုင်ငံရဲ့သမိုင်းကြောင်းတလျှောက်မှာကျွန်တော်တို့သွေးခင်းတဲ့လမ်းတွေအများကြီးကိုကျွန်တော်တို့ဖြတ်ခဲ့ရပြီဖြစ်တယ်။သို့တော့ကျွန်တော်တို့အနေနဲ့ကျွန်တော်တို့အားလုံးသွားကျင်တဲ့မျောလင်းတောက်တနေတဲ့ Federal Democracy ပန်းနိုင်ကိုကျွန်တော်တို့ဒီကနေ့ထိကျွန်တော်မရောက်နိုင်ဘူး။အဲ့ဒီအတွက်ကိုယ်စိတ်ထဲမှာမတိမတာဖြစ်စေတိတိတတ်တာဖြစ်စေကြောက်စိတ်တွေစိုးရိမ်စိတ်တွေဝင်လာရပြီးတော့လမ်းပေါ်ထွက်ဖို့အတွက်တွန့်ဆုတ်လာတာ။တံပုံးတီးဖို့အတွက်ကိုမဝင်ရဲတော့တာ။ဒီလိုမျိုးအာနာဖီဆန်နဲ့လှုပ်ရှားမှုတွေမှာပါဝင်ဖို့အတွက်မတက်ကြွရတဲ့အခြေအနေမျိုးများကိုယ်စိတ်ထဲမှာဖြစ်လာတယ်ဆိုရင်ကျွန်တော်ကြာဆုံးသွားခဲ့ရတဲ့ကျွန်တော်ရဲ့အာဇာနည်သူရဲကောင်းတွေမျက်နှာကိုပြန်ပြီးတော့မြင်အောင်ကြည့်ပေးစေချင်ပါတယ်။ KSSM မှာကျွန်တော်တို့သွေးခင်းလန်းဒီတိုင်းပြည်ရဲ့အနာဂတ်ခရီးအတွက်ကိုသွေးခင်းခဲ့တဲ့ကျွန်တော်တို့သွေးကြခဲ့ရတဲ့သူရဲကောင်းတွေသွေးဆက်တွေမနှဲတော့ပါဘူး။ဆိုတော့ဒီသူရဲကောင်းတွေရဲ့မျက်နှာကိုမြင်အောင်ပါကျွန်တော်တို့လက်ရှိချိန်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့အဲဒေါန်ဆန်းစုကြည်ပါဝင်နိုင်ငံရေးအင်အားစုအသီးသီးကတက်ကြွလှုပ်ရှားသူကြီးရှေတန်းကရဲဘော်တွေရဲ့မျက်နှာတွေကိုမြင်ယောင်ပြီးတော့ကျွန်တော်တို့ကြံနေခဲ့တဲ့သူတွေကတဦးကိုတဦးပြန်လန်ဖေးမဆောက်ရှောက်ပြီးတော့ဒီလမ်းကိုကျွန်တော်တို့အဲတက်တည်တင်းပြီးတော့ရအောင်ရှေ့ဆက်လျှောက်ရပါစို့လို့ပဲကျွန်တော်ကတော့ဟိုတိုက်တွန်းချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဗျာဆိုတော့ကိုဒီဇာဆန်းဒီပွဲရဲ့အဆုံးသတ်ရလတ်ကိုကိုဒီဇာဆန်းကိုတိုင်ဘယ်လိုမြင်ထားပါသလဲတကယ်ပဲအောင်မြင်မယ်လို့အခိုင်အမာယုံကြည်ပါသလားကိုဒီဇာဆန်
းကျွန်တော်အနေနဲ့ပြောရမယ်ဆိုတော့ကျွန်တော်တို့အခုချိန်မှာဟိုကကျွန်တော်တို့ကတချို့သောကြီးမားတဲ့အောင်မြင်မှုတွေရနေပြီဆိုကျွန်တော်ကတော့ရှုမြင်နေဗျ။ဘာဖြစ်လို့လဲဆိုတော့ပြောရရင်အခုချိန်မှာကျွန်တော်တို့ဟလာ290ကျော်လွတ်လပ်ရေးရပြီကတည်းကပေါ့နော်290ကျော်တမိုင်းမှာကျွန်တော်တို့လူထုအနေနဲ့တအညီညွတ်ဆုံးသောကာလတစ်ခုကိုရောက်နေပြီဆိုကျွန်တော်ထင်တယ်သူတစ်ဖြစ်ကျွန်တော်တို့ဒီဗမာတိုင်းရင်းသားဗမာလူထုကဒီပြည်တွင်းစစ်တွေအကြောင်းလို့Federal ပြည်တော်စုစနစ်အကြောင်းတို့စသဖြင့်ဒါရင်းနဲ့ပတ်သက်ရင်နားလည်မှုသိရှိမှုသဘောပေါက်မှုအားနည်းခဲ့တာတွေရှိတယ်။ဒါပုံမှန်တင်ကျွန်တော်တို့ဝန်ခံရမှာဖြစ်တယ်။တောင်းပန်ရမှာဖြစ်တယ်။သူတို့ပြည်ကျန်တဲ့လူမျိုးတွေရဲ့ကျွန်တော်တို့နိုင်ငံရေးအကြောင်းတိုင်းရင်းသားတော်လှန်ရေးလက်နက်ကိုင်အဖွဲ့အစည်းတွေရဲ့နိုင်ငံရေးအကြောင်းဟာသူတို့ရဲ့ရည်တည်ချက်သဘောထားတွေကိုစာနာနားလည်သဘောပေါက်မှုအားနည်းခဲ့တယ်။သို့တော့အခု2021ຫນွေဦးတော်လှန်ရေးကြီးအတွင်းမှာကျွန်တော်တို့ဗမာတိုင်းရင်းသားတွေအပါအဝင်အားလုံးကဒီဘာကြောင့်ကျွန်တော်တို့ Federal စနစ်ကိုတောင်းဆိုနေရတာလဲ။ဒီတိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းတွေရဲ့ဟဲ့လားတိုင်းရင်းသားလူမျိုးတွေရဲ့ဒီနိုင်ငံရေးတွေရည်တည်ချက်တွေကိုကျွန်တော်တို့အများကြီးပို့ပြီးသဘောပေါက်သွားပြီ။ဒါသည်ပြင်ကျွန်တော်တို့ဒီအရေးတော်ပုံကြီးကအောင်မြင်မှုကြီးတစ်ခုဆိုကျွန်တော်ပြောချင်တယ်။နောက်တစ်ခုရှိသေးတယ်။ကျွန်တော်တို့ဟဲ့လားအရင်တော့ကဆိုရင်ညွေဦးတော်လှန်ရေးမတိုင်ခင်ကဆိုရင်ကျွန်တော်တို့ဗမာလူမျိုးတွေကြားထဲမှာဒီအကြမ်းဖက်အာဏာသိမ်းစစ်အုပ်စုနဲ့ပတ်သက်ပြီးတော့တည်ရှိမှုဒီစစ်အုပ်စုကိုစန့်ကျင်မှုဘက်မှာတုံ့တရားအားနည်းခဲ့တယ်။ဒါကျွန်တော်တို့ဟဲ့လားဒီစစ်တပ်ကဟဲ့လားအရင်တော့ပြည်တွင်းစစ်မှာရွာလုံးကျမီးရှို့တယ်လို့ဟဟအကြမ်းဖက်တယ်လူသက်မှုတွေလုပ်တယ်ဟဟလူသားချင်းစာနာမှုမရှိဘူးကျွန်တော်တို့ကကြားပဲကြားဘူးတာမျက်မြင်ကိုယ်တွေမဟုတ်အဲ့တော့တချို့တွေကတိရှိမှုသဘောပေါက်မှုအားနည်းခဲ့တယ်ဒါပေမဲ့အခုချိန်မှာတော့ကျွန်တော်တို့ရန်ကုန်မြို့ကြီးမှာမန္တလေးမြို့ကြီးမှာမုံရွာမြို့ကြီးမှာဟဟတောင်ကြီးမြို့ကြီးမှာဟိုကဒီအကြမ်းဖက်စစ်ကောင်စီရဲ့လက်ပါစီစစ်သားတွေရဲတွေဘယ်လောက်ထိလူသားမဆန်တယ်လဲဘယ်လောက်ထိအကြမ်းဖက်တယ်လဲဘယ်လောက်ထိရက်ဆက်တယ်လဲဆိုတော့ကျွန်တော်တို့မြောက်ဝါထင်တင်အားလုံးကတွေ့နေရပြီဖြစ်တယ်ကဘာကလည်းမှတ်တမ်းနေပြီဖြစ်တယ်ကျွန်တော်တို့အားလုံးကလည်းသိရှိပြီဖြစ်တယ်အဲ့ဒါကြောင့်ကျွန်တော်တို့ဗမာတိုင်းရင်းသားတွေကိုယ်တိုင်ကဗမာလူမျိုးတွေကိုယ်တိုင်ကဒီအကြမ်းဖက်ဝါဒဒီအကြမ်းဖက်စစ်ကောင်စီရဲ့လက်ပါစီစစ်သားတွေရဲတွေကိုဒီစစ်အုပ်စုကိုကျွန်တော်လုံးဝတူတူခါခါစန့်ကျင်နေကြပြီဖြစ်တယ်တွန်းလှန်နေကြပြီဖြစ်တယ်ဒါတီးပြီးရင်ကျွန်တော်တို့ຫນွေဦးတော်လှန်ရေးအောင်မြင်မှုတစ်ခုလို့လည်းကျွန်တော်ကပြောချင်တယ်ကျွန်တော်ထင်တယ်လက်ရှိအချိန်အခိုက်တန့်ဒီကျွန်တော်တို့290ကျော်မြန်မာလွတ်လပ်ရေးရပြီတမိုင်းအတွင်းကျွန်တော်တို့သွားကျင်တဲ့ဘုံပန်းတိုင်းFederal Democracy ပြည်တော်စုကိုတည်ဆောက်ဖို့အကောင်ဆုံးအခွင့်အလမ်းကြီးဖြစ်တယ်လို့ကျွန်တော်အနေနဲ့လေးလေးနက်နက်ယုံကြည်ပါတယ်ကျွန်တော်တို့ရဲ့အရေးတော်ပုံအောင်းကိုအောင်ရမယ်လို့ကျွန်တော်အနေနဲ့ကတော့ယုံကြည်ပါတယ်ခင်ဗ
ျကိုဝင်မိုးနိုင်ရောကိုကိုတိုင်းခိုင်ခိုင်မာမာအပြင်းထန်ယုံကြည်ပါရဲ့လားဒီပွဲဘလို့အဆုံးသတ်မယ်လို့ညော်လင်းယူဆထားပါလေ
ဟုတ်ကဲ့အဲယုံကြည်ပါတယ်အခုနေထားမှာကိုပဲကျွန်တော်တို့ဘက်ကအခုချိန်ထိအားကောင်းနေစေတဲ့မန်နိုင်ကြီးတွေရှိနေပါတယ်ဟို ို့ကျွန်တော်အများအားပြောပါတယ်နွေဦးဒေါ်လာကြီးကကျွန်တော်ထောက်တိုင်၃ချောင်းနဲ့ကျွန်တော်ဟိုထောက်ကန်ပေးထားတဲ့တိုက်ပွဲဖြစ်တယ်ပထမထောက်တိုင်ဖြစ်တဲ့ဒီကျွန်တော်အလမ်းမော်တပိတ်တိုက်ပွဲကြီးကြီးတဲ့အချိန်မှာအချိန်ကတော့ကျွန်တော်ရော့သွားတယ်သို့တော့လူလူရဲ့စိတ်ထဲကဒီလမ်းမော်တပိတ်တိုက်ပွဲကြီးမှာပူပေါင်းပါဝင်ခြင်းနဲ့စိတ်ဆန္ဒကတော့သူတို့ဘလောက်ပဲချင်းချောက်ချင်းချောက်ချိုးနိုင်လို့မရဘူးဆိုတော့ကျွန်တော်မြင်တာအဲ့ဒီလိုပဲဒုတိယလှုပ်ရှားမှုဖြစ်တဲ့ CDM လှုပ်ရှားမှုမှာကြည့်မယ်ဆိုရင်ပြည်သူဝန်ထမ်းတွေအခုချိန်ထိလူလူနဲ့တသားတည်းရက်တည်ပြီးရုံးပြန်မတက်ကြပဲနဲ့အာနာပီဆန်လုံးမရှိသေးဘူးတတိယလှုပ်ရှားမှုဖြစ်တဲ့ရက်ကြီးနဲ့မြို့နယ်အဆင့်တွေမှာအာနာပီဆန်မှုကိုကြည့်အခုစစ်ကောင်စီကမြို့နယ်တွေရက်ွက်တွေကြေးရွာတွေဘလောက်ဖိဖိစီစီအုပ်ချုပ်နိုင်ပါပြီဆိုပြီးတော့သတင်းစာတွေမှာလိန်ပြီးတော့ကြေညာကြေညာမြေပြင်မှာဘလောက်ပဲတနက်နဲ့ရက်ွက်တွေဝင်ပြီးဘဲကောင်ထွက်ရဲလဲกว่าဆိုပြီးတော့ဟိုမိုင်ရိုင်းစော်ကားပြီးတော့လူလူကိုဆက်ဆန်ဆက်ဆန်ဒီနေ့အချိန်ကြီးကျွန်တော်တို့ရက်ွက်တွေကြေးရွာတွေမှာစစ်ကောင်စီကခန့်နဲ့လက်ပါးစီတွေအုပ်ချုပ်လို့ရတဲ့ရက်ွက်ကြေးရွာတွေနင်းနေတယ်တချို့နေရာတွေမှာတော့ကျွန်တော်တို့တနက်မိုးပြီးတဲ့ခါကျအုပ်ချုပ်တဲ့အတွက်လူလူကမတက်တာတဲ့အဆုံးလက်ချော့ပြီးလဲရတာလည်းရှိတယ်သို့တော့တကယ်တမ်းဖိဖိစီစီနိုင်ငံငယ်နဲ့အုပ်ချုပ်နိုင်တဲ့အခြေအနေမရှိသေးဘူးပေါ့ဆိုတော့ဒီတောက်တိုင်၃ချောင်းကိုကြည့်တဲ့အချိန်မှာလည်းကျွန်တော်အခုချိန်ကြီးကျွန်တော်တို့ဘက်ကအားတာနေနောက်တစ်ခုကကျွန်တော်တို့ဒီ88တုန်းက CRPP ရှိခဲ့တယ်လို့ပဲအခု2021မှာကျွန်တော် CRPH ရှိတယ်။အဲ့ဒီမှာမှကျွန်တော်တို့ CRPH ကနေပြီးတော့အခုဒီဆက်သွားမယ်တိုင်းပြည်ရှေ့ဆက်သွားမယ် Federal Democracy ပဋိညာဉ်ကိုလည်းကျွန်တော်တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေကျွန်တော်တပိတ်လှုပ်ရှားတဲ့မြေပြင်ဖွဲ့စည်းတွေ CDM ဖွဲ့စည်းတွေနဲ့ပူးပေါင်းတိုင်ပင်ပြီးကြေညာခဲ့။ကြေညာချက်တွေမှာအားသာချက်တွေအားနည်းချက်တွေလည်းရှိနေတယ်။ဒါတွေကကျွန်တော်တို့အနေနဲ့ပြန်ဝိုင်းဝန်းပြန်လည်ဆွေးနွေးပြီးတော့လိုအပ်တာတွေပြန်ဆင်ဖြည့်ဆွာမှာဖြစ်တယ်။သို့တော့ပြောချင်တာကကျွန်တော်တို့လက်ရှိ CRPH နဲ့တခြားသောတိုင်းရင်းသားအင်အားစုတွေလက်နက်ကင်ဖွဲ့စည်းတွေနိုင်ငံရေးအရကျွန်တော်အရေးပါတဲ့ decision maker တွေပူးပေါင်းဆောင်ရွက်နေတဲ့လမ်းကြောင်းကလည်းကျွန်တော်88တုံးကမတူတဲ့အခင်းချင်းတစ်ခုကိုကျွန်တော်မြင်နေရတယ်။အဲ့ဒီအတွက်ကျွန်တော်မြင်တာကတော့ကျွန်တော်ຫນွေဦးတော်လိုင်းရေးဟာနိုင်လိမ့်မယ်။ကျွန်တော် Federal Democracy ပြည်ထောင်စုကိုမုတ်ချကျွန်တော်တို့ PP ပြင်ပြင်ထူထောင်နိုင်လိမ့်မယ်လို့ကျွန်တော်ကတော့အလေးလေးနက်နက်ယုံကြည်ပါတယ
်။ဟုတ်ကဲ့ပါဗျာ။ချိန်ပေးပြီးတော့ပေါ်ဆွေးနွေးပြတဲ့ကိုဒီဇာဆန်ကိုဝေမူးနိုင်မျောလုံးကိုအထူးပဲကျေးဇူးတင်ပါတယ်။ဘေးရန်အန်ဒရယ်ပေါင်းကကင်းဝေးကြပါစေ။လူချင်းနဲ့ပန်းနိုင်ကိုအရောက်လမ်းတက်နိုင်ကြပါစေခင်ဗျာ
။ဟုတ်ကဲ့။ကျွန်တော်ကလည်း
ဖုန်းကိုကျေးဇူးတင်ပါတယ်ခင်ဗျာ။ကျေးဇူးတင်ပါတယ်ခင်ဗျာ
။အခုခါမှာတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါလိမ့်မယ်။
မြန်မာပြည်သူတွေကိုတပ်ဖြတ်ဖိနှိပ်နေတာတွေရက်ဆိုင်ရေးအတွက်စစ်တပ်ကိုပြက်သားထိရောက်တဲ့အရေးယူမှုချက်ချင်းလုပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမစ်ရှဲဘက်ရှလက်ကအင်ကာနီမှာတောင်းဆိုထားပါတယ်
The military seems intent on intensifying
စစ်ပွဲသုံးလက်နက်တွေသုံးပြီးအစဉ်အကျင်းမဲ့ပြစ်ခတ်နေတဲ့မြန်မာစစ်တပ်ဟာကြမ်းကြုတ်ရက်ဆက်တဲ့အကြမ်းဖက်မှုမူဝါဒနဲ့ပြည်သူတွေကိုနှိပ်ကုပ်ဖို့ရည်ရွယ်ထားတဲ့သဘောတွေ့ရကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးရုံးရဲ့ပြောခွင့်ရရာဘီယန်ရှမ်ဒါစနီကအင်ကာနီသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဆီယနာတိုင်းနာကိုစန့်ကျင်တဲ့အနေနဲ့မြန်မာရိုးရာနှစ်တစ်ကူကြံပွဲတော်တွေမကျင့်ပါဘဲနိုင်ငံတော်ဝန်မှာလမ်းပေါ်ထွက်ဆန္ဒပြနေကြဆဲဖြစ်ပါတယ်နိုင်ငံတော်ဝန်မှာဧပြီလ13ရက်နေ့ကြံအချိုနေ့မှာအတာအိုးတပိတ်အဖြစ်ဆီယနာတိုင်းနာကိုစန့်ကျင်တာမှာပါဝင်ခဲ့တဲ့မန္တလေးတိုင်းမြင့်ငယ်မြို့မှာစစ်တပ်နဲ့ရဲကပစ်ခတ်တာကြောင့်ထိခိုက်ဒဏ်ရာရတဲ့ဆိုတဲ့သတင်းတွေလည်းလူမှုကွန်ရက်တွေမှာတွေ့မြင်ရပါတယ်။ယူကရိန်းနယ်စပ်မှာရုရှားဘက်ကရုတ်တရက်စစ်အင်အားတိုးမြင့်ချထားလာနေပြီးယူကရိန်းရဲ့ခရိုင်းမီးယားဒေသကိုလည်းသိမ်းပိုက်ထားတဲ့အခြေအနေပေါ်မှာစိုးရိမ်နေကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုအင်ကာနီကတယ်လီဖုန်းဆက်ပြောဆိုခဲ့ပါတယ်။တင်းမာနေတဲ့အခြေအနေကိုပြေလျော့သွားစေရည်အတွက်ရုရှားဘက်ကဆောင်ရွက်ဖို့ကိုလည်းအမေရိကန်သမ္မတကပြောဆိုခဲ့တယ်လို့သမ္မတအင်ဘူရော့ကပြောပါတယ်။ယူကရိန်းရဲ့အချုပ်ချာအာဏာနဲ့နိုင်ငံတည်ထောင်ခိုင်မြဲရေးအတွက်အမေရိကန်ဘက်ကမမိတ်မတုံပိုင်ဖြတ်ထားကြောင်းသမ္မတဘိုင်ဒန်ကရုရှားသမ္မတကိုပြောဆိုခဲ့ကြောင်းအမေရိကန်သမ္မတအင်ဘူရော့ကထုတ်ပြန်ပါတယ်။အမေရိကန်သမ္မတရဲ့ပြောဆိုချက်အပေါ်ရုရှားသမ္မတဘက်ကတုံ့ပြန်ချက်နဲ့ပတ်သက်လို့တော့အမေရိကန်သမ္မတအင်ဘူရော့ဘက်ကသုံးသပ်ချက်မပေးပါဘူး။ယူကရိန်းရဲ့ခရိုင်းမီးယားကျွန်းဆယ်ကို2014ခုနှစ်မှာရုရှားကသိမ်းယူခဲ့တာကိုအမေရိကန်နဲ့အနောက်မဟာမိတ်နိုင်ငံတွေကကန့်ကွက်ရှုတ်ချခဲ့ပေမဲ့လည်းဒီလုပ်ရက်ကိုဟန်တာဆောင်ရွက်မှုမရှိခဲ့ပါဘူး။အဲ့ဒီနောက်ပိုင်းရုရှားထောက်ပံ့ထားတဲ့ခွဲထွက်ရေးသမားတွေကယူကရိန်းအရှေ့ပိုင်းဒွန်ညက်ဒေသမှာယူကရိန်းအစိုးရတပ်တွေနဲ့တိုက်ခိုက်နေပါတယ်။ဒီတိုက်ပွဲတွေအတွင်သေဆုံးရသူက13,000နီးပါးရှိတယ်လို့လည်းကုလသမဂ္ဂကပြောဆိုထားပါတယ်ရှင်။
ဒီကနေ့အတွက်နောက်ဆုံးရတဲ့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ဖြောပြသွားတာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကတော့ Man Engine နိုင်ဖြစ်ပြီးအတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ဒီကနေ့မနက်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်This program has